Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့နေ့တင်ညာချမ်းဖြစ်ကြပါစေသောတာရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်း CC ရဲ့2020ခုနှစ် January လတရက်ပုဒ်ထူးနေ့ညဖက်9:20စီစဉ်တွင်စတင်ထုတ်လွှင့်ပေးနေပါပြီ။ Line Meter 1925 30 နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလာပါအခုညပိုင်းစီစဉ်ရတောင်ယူတိဆက်သွားပါမယ်
တော်တာရှင်တွေအတွက်အေဂျင့်ပျော်ရွှင်စရာနှစ်သစ်ဖြစ်ပါစေရှင်ကျမကတော့ဆုမြတ်မမမြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်ကိုနောက်ထပ်ဆက်လုပ်သွားမှာဖြစ်ပြီးမဟာဗျူဟာမြောက်လက်နက်သစ်တမျိုးကိုမကြာခင်မှာထုတ်လုပ်မယ်လို့ကြေညာခဲ့ပါတယ်တော်မီတွေလောင်းနေတဲ့ဩစတြေးလျနိုင်ငံကနယူးဆောက်သ်ဝေးလ်နဲ့ဗစ်တိုးရီးယားပြည်နယ်တွေမှာနောက်ထပ်သေဆုံးသူ9ယောက်ထပ်မင်းရှိနေပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပြီမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ညီနောင်3ဖွဲ့တို့နလတာအပြစ်ခတ်ရက်ဆက်လိုက်တဲ့သတင်းမှာကြားရမှာကတော့
2020ပြည်နယ်မှာအင်းညာကြီးအတွက်ပိုပြီးကောင်းမွန်တဲ့နေရာတွေကိုဦးတည်သွားနိုင်တယ်ဆိုတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်ကြည့်ရအောင
်တမရော်သတင်းမှပြန်ကြားရေးအတွင်ရေးမှုဘုံမှုချုပ်ဇော်မင်းထွန်းတင်ပြတော်တာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့ရခိုင်တပ်ဖွဲ့အေအေးကဖမ်းသွားတဲ့ရင်းမောင်း16ဦးဒီကနေ့ပဲပြန်လည်လာတဲ့သတင်းနဲ့2020ခုနှစ်အတွက်ဘာသာရေးကောင်းဆောင်တို့ရဲ့နေတကူစုမွန်တောင်းစကားတွေကိုလည်းထုတ်လွှင့်သွားမှာပါဒုတိယပိုင်းနိုင်ဝဲမှာတော့ရခိုင်ပြည်နယ်ငင်းကြမ်းရေးဘသူဆေးဆက်ပေးမလဲဆိုတဲ့ကောင်းစင်နဲ့ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်လူလူနဲ့ကြမ်းမာရေးကနအားကစားသတင်းလောစရိုက်အစီအစဉ်တွေကိုလည်းနားဆင်ကြမှာပါခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တဲ့ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်ကိုနောက်ထပ်ဆက်လုပ်သွားမှာဖြစ်ပြီးမဟာဗျူဟာမြောက်လက်နက်တစ်တမျိုးကိုမကြခင်မှာထုတ်လုပ်မယ်လို့ကြေညာခဲ့ပါတယ်သူသဘောနဲ့သူနျူကလ িয়ার နဲ့တာဝေးတုံးစမ်းသပ်ပြစ်လွတ်မှုတွေရပ်ထားတာကိုအဆုံးသတ်တော့မယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကကြေညာခဲ့ပြီးနျူကလ িয়ার ကိစ္စဆွေးနွေးဖို့အတွက်အမေရိကန်ဘက်ကသဘောထားမပြော့ပြောင်းမှုဆိုရင်ထိတ်လန့်တုံ့လောက်သွားစေမဲ့တုံ့ပြန်မှုရင်ဆိုင်ရမယ်လို့လည်းချိန်ချောက်ခဲ့ပါတယ်ဘလို့ဆောင်ရွက်မှုလုပ်မှလဲဆိုတာကိုတော့သူကရှင်းရှင်းမပြောပါဘူးအမေရိကန်ဘက်ကတောင်ကိုရီးယားနဲ့စစ်ရေးလေ့ကျင့်မှုတွေဆက်လုပ်နေမဲ့တောင်ကိုရီးယားကိုခစ်မီလက်နက်တွေဆက်ရောင်းနေမဲ့ဆိုရင်သူ့အနေနဲ့နျူကလ িয়ার နဲ့ဒုံးစမ်းသပ်မှုတွေကိုရပ်ထားစရာအကြောင်းမရှိဘူးလို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကပြောကြားခဲ့တယ်လို့အစိုးရပိုင်း KCNA သတင်းကထုတ်ပြန်ခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကင်ဂျွန်အန်ရဲ့ချိန်ချောက်မှုတွေကိုသိအေးမပါတယ်လို့လှုပ်ပြီးသူနဲ့ကင်မြတ်ဆက်ဆံရေးဟာအင်မတန်ကောင်းမွန်နေစေပဲလို့အင်္ဂါနေ့ညတုန်းကပြောကြားခဲ့ပါတယ်
ဩစတြေးလျတော်မီကြောင့်လူ9ဦးတက်မနဲ့တည်ဆုံကြောင်းနိုင်ငံတကာသတင်းတွေမှာဖော်ပြကြပါရတယ်။ဩစတြေးလျအာဏာပိုင်တွေကတော့အရှိတောင်ပိုင်းကန်ယူရန်ဒေသကဒီမီကြောင်းလူ3ဦးတည်ဆုံကြောင်းဒီကနေ့မှာအတီးပြီးပြောကြားပြီးတော့စတုဒ္ဒမြတစ်ယောက်ကတော့ပျောက်ဆုံးနေတယ်လို့ဆိုပါရတယ်။ New South Wales ပြည်နယ်ကနေရာပေါင်း100ကျော်မှာတော်မီလောင်ကျွမ်းနေတာဖြစ်ပြီးဒီမီကကူညီကယ်ဆယ်ရေးတွေအတွက်လည်းအန္တရာယ်ရှိနေကြောင်းပြောပါရတယ်။ကားတွေလေယာဉ်မြန်နေသွားလို့မရတာကြောင့်အဲ့ဒီဒေသမှာနေထိုင်သူတွေအနေနဲ့ထွက်လာလို့လည်းမရသလိုကယ်ဆယ်ရေးသမားတွေလည်းသွားရောက်လို့မရကြောင်း New South Wales မီးသတ်ကော်မရှင်နာမင်းကြီး Shane Fitzsimmons ကပြောပါတယ်ပြည်နယ်ဝန်ကြီးချုပ် Gladys ကလည်းဒီ Tommy ကြောင်းအဆက်အသွယ်ပြတ်တောက်နေတဲ့ဒေသတွေနဲ့အဆက်အသွယ်ပြန်ရအောင်ကြိုးပမ်းနေပြီးလာမယ့်သတင်းပတ်ကောင်မှအခြေအနေတွေပြန်ဆိုးရွားနိုင်ကြောင်းလည်းသူကသတိပေးပါတယ်စံချိန်တင်လောက်တဲ့အပူချိန်နဲ့လေကြောင်းဒီ New South Wales နဲ့Queensland ပြည်နယ်မှာစက်တင်ဘာလကလေးကတော်မီလောင်ကျွမ်းခဲ့တာပါဒီမီကြောင့်အင်ဂျီပေါင်း1000ကျော်မီလောင်ကျွမ်းခဲ့ပါတယ
်အီရတ်နိုင်ငံဘက်ဒတ်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံဝင်းအဖြစ်မှာဒုတိယနေ့အဖြစ်ဆက်ပြီးစူဝေးဆန္ဒပြနေကြသူတွေကိုအမေရိကန်တပ်တွေကဒီကနေ့ပုတ်ထူးနေ့မှာမျက်ရည်ရိုပုံးတွေတုံးပြီးတော့လူစုခွဲခဲ့ရပါတယ်အီရတ်အစိုးရလိုလာတဲ့ဆန္ဒပြသူဒါဇင်နဲ့ချီဟာတန်ယုံဂိတ်အဖြစ်မှာညာလုံးပေါက်စခန်းချဆန္ဒပြခဲ့ကြတာပါအင်္ဂါနေ့တုန်းကဆန္ဒပြသူတွေဟာတန်ယုံပရဝင်းအပြင်စည်းကိုကျော်ပြီးတော့အဲဂျိုနီယာအထိဝင်ရောက်ဖျက်ဆီးမှန်တွေကိုရိုက်ခွဲခဲ့ကြပါတယ်။ပုတ်ထူးနေ့အခုလာတဲ့အချိန်မှာတော့နောက်ထပ်ဆန္ဒပြသူတွေရောက်လာပြီးအဲဂျိုအစားဦးခေါင်းမိုးကိုမီးရှို့ခဲ့ကြပြီးတဲ့နောက်မှာတန်ယုံနှုံချုံရေးတာဝန်ယူထားတဲ့ American Marine တပ်ဖွဲ့တွေကမျက်ရည်ရိုပုံးတွေပစ်ပေါက်လူစုခွဲခဲ့ရပါတယ်။တန်ယုံတဲ့ဝင်တဲ့ဒုတိယဂိတ်တကားကိုလည်းဆန္ဒပြသူတွေနီးလောင်ပုံးတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။တန်ယုံပင်မအစားဦးကြီးမှာတော့ American စစ်တပ်တွေလုံချုံရေးအသင့်အနေထားနဲ့ရှိနေကြပါတယ်။အမေရိကန်တန်ယုံလုံချုံရေးကိုအားဖြည့်ဖို့ကူဝိတ်မှာတပ်ဆွဲထားတဲ့ Marine Gun တပ်သားတရာကိုချက်ချင်းဆေးလွှတ်ခဲ့ပါတယ်။အမေရိကန်တန်ယုံဝန်ထမ်းအားလုံးလုံချုံစွာရှိနေပြီးတော့ဘေးကင်းရာပြောင်းဖို့အစီအစဉ်မရှိသေးဘူးလို့နိုင်ငံသားရေးဌာနကပြောကြားပါတယ်။တန်ယုံတိုက်ခိုက်မှုအပေါ်သမ္မတဒေါ်နယ်ထရမ့်က အီရန်နိုင်ငံကိုအပြစ်တင်ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကနေအမေရိကန်စစ်သည်950ကိုအရှေ့အလယ်ပိုင်းကိုဆေးလွှတ်မယ်လို့ကာကွယ်ရေးဝန်ကြီးမတ်ခ်အက်စပါကလည်းကြေညာခဲ့ပါတယ်။ဒီဇင်ဘာ29ရက်နေ့ကအီရတ်နဲ့ဆီးရီးယားနိုင်ငံတွေထဲမှရှိနေတဲ့အီရန်အစိုးရကြောထောက်နောက်ခံပေးထားတဲ့ပြည်သူစစ်တပ်ပစ်မှတ်တွေအပေါ်အမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကိုမကြည့်နဲ့လို့အမေရိကန်တန်ရုံအပြင်မှာဆန္ဒပြကြတာပါ။အီရတ်ထဲကပစ်မှတ်တွေပေါ်တိုက်ခိုက်မှုအတွင်း25ရောက်သေဆုံးခဲ့ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဒီညကဒီတာလီဘန်တွေရဲ့တိုက်ခိုက်မှုတစ်ခုအတွင်းအစိုးရလိုလာတဲ့တပ်ဖွဲ့ဝင်28ယောက်တည်းမနေ့တေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခွန်ဒစ်နေရေက -ERTKI မှာရှိတဲ့လုံခြုံရေးကင်းစကန်တစ်ခုအပေါ်အကြီးအကျယ်တိုက်ခိုက်ခံမှုတွေအတွင်းအစိုးရတပ်ဖွဲ့ဝင်73ယောက်တေဆုံးခဲ့တယ်ဆိုတော့အမည်မဖော်လိုတဲ့တာဝန်ရှိသူတယောက်က VOE ကိုပြောပါတယ်အဲ့ဒီနေနဲ့ကရဲ့ထာကာနဲ့ဘော့ခ်နေရီမှာလဲလုံခြုံရေးတပ်ဖွဲ့ဝင်19ယောက်တေဆုံးတယ်လို့ရဲတပ်ဖွဲ့အကြီးအကဲတွေနဲ့အစိုးရပြောခွင့်ရသူတို့ကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းနိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းမှာတာလီဘန်တွေရဲ့နေစဉ်လိုတိုက်ခိုက်မှုတွေကြောင့်အာဖဂန်တပ်ဖွဲ့ဝင်100ထက်မနည်းတေဆုံးခဲ့တယ်လို့အများအပြားဒဏ်ရာရခဲ့တာပါနေ3နဲ့စလုံးမှာညလုံးပေါက်တိုက်ခိုက်မှုတွေအတွင်းအစိုးရဘက်ကတပ်ဖွဲ့ဝင်စုစုပေါင်း50တေဆုံးခဲ့တယ်လို့တာလီဘန်အဖွဲ့ပြောခွင့်ရသူကသတင်းတောက်တွေစီကိုထုတ်ပြန်ချက်ပေးပို့ခဲ့ပါတယ်သူတို့ပြောကြချက်ကိုတော့အတိအမပြုနိုင်သေးပါဘူး။အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကလည်းတခြားဒီဒေသတွေမှာလုပ်တဲ့ကုန်းချောင်းလေချောင်းဆက်စင်ရေးတွေအတွင်းတာလီဘန်ဒါဇင်နဲ့ချီတည်ဆုံးခဲ့တယ်လို့ဆိုပါရယ်။အာဖဂန်ညီငယ်အတွက်အမေရိကန်နဲ့တာလီဘန်တို့ဆွေးနွေးမှုတွေမှာတိုက်ခိုက်မှုတွေလျှော့ချဖို့အမေရိကန်ဘက်ကတောင်းဆိုထားပေမဲ့အပြစ်ခတ်ရစဲဖို့ရည်ရွယ်ချက်မရှိဘူးလို့တာလီဘန်တို့ကတနင်္လာနေ့ကပြောကြားထားပါရယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဟုတ်တယ်ညဘက်နိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဟောင်ကောင်မှာနှစ်ဆန်းတရက်နေတိုင်းပြုလုပ်နေကြအစိုးရဆန့်ကျင်ဆန္ဒပြပွဲချီတက်ပွဲတွေမှာရဲတွေကမျက်ရည်ယိုပုံးတွေနဲ့ပစ်ခတ်လူစုခွဲခဲ့ပါတယ်။ထောင်တောင်းချီတဲ့ဆန္ဒပြသူတွေထဲမှာကလေးငယ်တွေနဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်။ဒီမိုကရေစီအခွင့်အရေးတွေပို့ပေးဖို့တောင်းဆိုချီတဲ့ဆန္ဒပြပွဲတွေကအစပိုင်းငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့ဝမ်ချိုင်းရက်ွက်အရောက်မှာရဲတွေကမျက်ရည်ယိုပုံးတွေသုံးလူစုခွဲခဲ့လို့အခြေအနေတွေတင်ပါခဲ့ပါတယ်။ဆန္ဒပြသူတချို့ကမိလောင်ပုံးတွေနဲ့ရဲတွေကိုပြန်လည်ပစ်ခတ်ခဲ့ပါတယ်။နှစ်ဆန်းတရက်နေ့ရောက်တိုင်းပြည်သူဆန္ဒထုတ်ဖော်တဲ့အနေနဲ့ဟောင်ကောင်မှာချီတဲ့ဆန္ဒပြကြလေးရှိပေမဲ့ဒီကနေ့ဆန္ဒပြပွဲမှာတော့ပါဝင်ဆန္ဒပြသူတွေပိုများပါတယ်။နှစ်သက်ကူအကျိုးညဆန္ဒပြပွဲတွေမှာလည်းဆန္ဒပြသူတွေကိုရဲတွေကမျက်ရည်ယိုပုံးတွေငရုတ်ကောင်းရည်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။ဟောင်ကောင်အပေါ်တရုတ်ပြည်မကြီးအစိုးရရဲ့လွှမ်းမိုးမှုပိုများလာနေတယ်လို့ဆိုပြီးဒီမိုကရေစီရေးတောင်းဆိုဆန္ဒပြမှုတွေဟာလွန်ခဲ့တဲ့6လတည်းကအချိန်ပိုမြင့်လာခဲ့တာဖြစ်ပါတယ်။ဟောင်ကောင်အစိုးရအကြီးအကဲအုပ်ချုပ်ရေးမှူးကယ်ရီလမ်းမြေနှစ်သက်ကူမိန်ခွန်းနဲ့မှဟောင်ကောင်ကျွန်းမှာပြန်လည်တင့်မြတ်ရေးကိုမျှော်လင့်တယ်လို့ပြောကြားထားပါတယ်။တရုတ်သမ္မတရှီဂျင်းပင်ကတော့နှစ်သက်မှာဟောင်ကောင်တည်ငြိမ်ဖို့နဲ့ပြည်မာကြီးနဲ့ဟန်ချက်ညီညီရှိဖို့မျှော်လင့်တယ်လို့နှစ်သက်ကူတင်စကားထဲမှာပြောကြားခဲ့ပါတယ်
။အိန္ဒိယမြောက်ပိုင်းဂျမ္မူနဲ့ကက်ရှမီးယားဒေသတွေမှာဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းအိန္ဒိယတပ်ဖွဲ့ဝင်နှစ်ဦးကြာဆုံးသွားပါတယ်။အဲဒီဒေသကပုံကန်ထားကြွသူတွေကိုနှိမ့်နှင်းနဲ့ဆစ်စီအတွင်းအိန္ဒိယဆွေရတက်နဲ့ရင်ဆိုင်တိုက်ပွဲဖြစ်ပွားတာမှာအခုလိုတည်ဆုံသွားတာပါ1989ခုနှစ်တွေကတည်းကကက်ရှမီးယားဒေသဟန်အိန္ဒိယကခွဲထုတ်ဖို့ကြိုးပမ်းနေတာဆယ်စုနှစ်တည်းချီကြာမြင့်ခဲ့ပြီဖြစ်ပြီးဒီမတိုင်ခင်နှစ်ပိုင်းတွေအတွင်းမှာတော့ဒီလှုပ်ရှားမှုတွေအရှင်ရော့ကျသွားပါတယ်။ဒါပေမဲ့လည်းတီးကြလွတ်လပ်တဲ့နိုင်ငံဖြစ်သူတို့ကရက်တီဖို့ဆက်တောင်းဆိုနေပြီးလက်နက်ကင်တိုက်ပွဲဝင်နေသူရာဂဏန်းတချို့ရှိနေပါသေးတယ်။
ကဘာမြေကြီးငြိမ်းချမ်းစေဖို့ပေါ်ယဟမင်းကြီးဖရန်စစ်ကနှစ်သက်ကူးနေ့မှာဆူတောင်းပေးခဲ့ပါတယ်။ကဘာငြိမ်းချမ်းရေးနေ့အဖြစ်ကက်သလစ်အသင်းတော်ကသတ်မှတ်ထားတဲ့ဒီကနေ့မှာစိန့်ပီတာရှင်ပြည်မှာပေါ်ယဟမင်းကြီးမိန့်ခွန်းပြောခဲ့တာမှာငြိမ်းချမ်းရေးဟာမျှော်လင့်ခြင်းလမ်းတစ်ခုဖြစ်ကြောင်းနဲ့ဒီငြိမ်းချမ်းရေးလမ်းပေါ်ကနေဆွေးနွေးအပြေရှာမှုပြန်လည်တည်မြတ်မှုနဲ့ပြောင်းလဲမှုတွေဖြစ်ပေါ်စေတယ်လို့ပြောကြားခဲ့ပါတယ်။ဘုတ်ခုနေ့အစောပိုင်းတုန်းကလည်းစိန့်ပီတာစ်ဘက်ဆလစ်ကမှာပြုလုပ်တဲ့နှစ်သက်ကူးနေ့ဝတ်ပြုဆုတောင်းပွဲမှာအမျိုးသမီးတွေအပေါ်အကြမ်းဖက်တာဟာဖျားသခင်ရဲ့အလိုတော်ကိုဆန့်ကျင်ရာရောက်တယ်လို့ပေါ်ယဟမင်းကြီးဖရန်စစ်ကပြောကြားခဲ့ပါတယ်။နှစ်သက်မှာပုံမကောင်းမွန်တဲ့ကဘာကြီးဖြစ်စေခြင်းနဲ့ဆိုရင်အမျိုးသမီးတွေရဲ့ဂုဏ်သိက္ခာကိုလေးစားဆက်ဆံဖို့လိုအပ်တယ်လို့ပြောခဲ့တဲ့အပြင်ဆုံးဖြတ်ချက်တွေချတဲ့နေရာမှာအမျိုးသမီးတွေကိုပါဝင်စေတာကပိုပြီးငြိမ်းချမ်းညီညွတ်စေရေးရဲ့အဓိကတော့ချက်ဖြစ်တယ်လို့ထည့်သွင်းပြောကြားသွားပါတယ်။နှစ်သက်ကူအကျိုးညာတော့ကတော့စိန့်ပီတာရှင်ပြည်မှာဆူတောင်းနှုတ်ဆက်သူတွေကိုစုဆက်နေစဉ်မှာအမျိုးသမီးတယောက်ကသူ့ရဲ့လက်ကိုအတင်းလှမ်းဆွဲခဲ့လို့ပေါ်ယဟမင်းကြီးအတော်ကိုဒေါသထွက်ခဲ့ပုံရပါတယ်။ လက်လှမ်းဆွဲခံရလို့လဲကြမလို့ဖြစ်သွားတဲ့ပိုယဟန်မင်းကြီးရဲ့လက်ကိုအဲ့ဒီအမျိုးသမီးကဆက်ဆွဲထားပြီးတော့တခုခုပြောခဲ့တာကြောင့်ပိုယဟန်မင်းကြီးကအဲ့ဒီအမျိုးသမီးလက်ကဝတ်ကိုသူ့လက်နဲ့ပုတ်ချခဲ့ရပါတယ်။ဒီလိုလုံးမိခဲ့တာကိုလည်းပိုယဟန်မင်းကြီးကဒီကနေ့ပြန်တောင်းပန်ခဲ့ပါတယ်။ချစ်ချင်းမြတ်တာကစိတ်ရှည်တီးခံခြင်းကိုဖြစ်စေကြောင်းနဲ့လူတွေမှာတီးခံစိတ်ပျောက်တဲ့အချိန်တွေမကြာခဏဖြစ်တတ်တယ်ဆိုတာသူ့ရဲ့လောက်ရကတသက်ဖြစ်ကြောင်းပိုယဟန်မင်းကြီးကပြောပြီးတော့နမူနာကောင်းမဟုတ်တဲ့သူ့လောက်ရအတွက်တောင်းပန်တယ်လို့ပြောကြခဲ့ပါတယ်။
တခြားသူတွေအလွယ်တကူခိုးယူနိုင်တဲ့ password စကားဝတ်တွေကိုအချက်လက်ကောက်ယူတဲ့ Splash Data Company ကနေပြီးတော့ဒီ2019ခုနှစ်အတွင်းလူတွေအလွယ်တကူအသုံးများတဲ့ password တွေစာရင်းကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီဒီနှစ်အတွက်ဒီလူတွေအသုံးများတဲ့အလွယ်ကူဆုံး password ကတော့123456ပါ။မနစ်ကလည်းဒီ password ကိုလူတွေအသုံးများတယ်လို့ဆိုရတဲ့အဲ့လိုပါပဲတခြားအသုံးများတဲ့ password 25ခုထဲမှာ I love you admin နဲ့ welcome sorry လေးပါဝင်ပါတယ်။ပြင်ပကိုပေါက်ကြားလာတဲ့ password 5တန်းကိုအခြေခံပြီးတော့အခုလိုတွက်ချက်ထားတာပါကွန်ပျူတာအသုံးပြုသူ100ရာခိုင်နှုန်းဟာအစိုးရဆုံးခိုးယူလို့ဒီအလွယ်ဆုံး password 25ခုတည်းကတစ်ခုကိုအသုံးပြုကြလေရှိပြီးအဲ့ဒီထဲက300ရာခိုင်နှုန်းကတော့ခိုးယူရအလွယ်ဆုံး password 123456ကိုအသုံးပြုတာပါအကောင့်ကိုခိုးယူခြင်းသူတွေအလွယ်တကူ command ရိုက်ကူးလေရှိတဲ့ password တွေထဲမှာကွန်ပျူတာ keyboard ကိုဘယ်လက်နဲ့ရိုက်ကူးရမှာအလွယ်တကူရိုက်လို့ရတဲ့QWERTY 123568 1335111111 3စာရီပါဝင်ပါတယ်အဲ့လိုသူများအလွယ်တကူ command ရိုက်ကူးလို့ရတဲ့ password ကိုအကောင့်တစ်ခုမကမှာသုံးထားပြီဆိုရင်တော့ကိုယ့်အကောင့်ကိုသူများအလွယ်တကူခိုးယူနိုင်ဖို့များပါတယ်ခင်ဗျာ
ပထိုးနေ့ညပိုင်းနောက်ဆုံးရထိတ်တန့်ရောက်တဲ့တင်တွေကိုမဆူမြမွန်နဲ့ကွန်အောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆက်မြန်းလား burmese.voanews.com မှာဖန်ယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆက်မြန်းလား VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်နားဆင်နိုင်ပါတယ်။အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။တမရော်နဲ့စီရီတင်းမာနေတဲ့တန်ရင်နာလှနှက်ကန်အဖွဲ၃ဖွဲကနလတာတဖက်သက်အပြစ်ခတ်ရက်ဆဲလိုက်ကြောင်းဒီကနေ့2020ပြည့်နှစ်တင်မှာပဲကြေညာလိုက်ပါတယ်။မြန်မာတမရော်ဖက်ကတော့ကြေညာချက်အပေါ်သတိထားကြိုဆိုခဲ့တာပါ။အပြစ်အဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်အိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်တဲ့ညီနောင်မဟာမိတ်၃ဖွဲဖြစ်တဲ့ကိုကန်တပ်ဖွဲ MNDAA ၊ရခိုင်လက်နှက်ကန်ဖွဲ AA တမ်းပလောင်တပ်ဖွဲ့ TNL တို့ကနလတာတဖက်တပ်ပြည့်ရဆဲမယ်လို့တမ်းပလောင်တပ်ဖွဲ့ TNL ပြန်ကြားရေးတာဝန်ခံဘူမူသာအိုက်ကျော်ကအခုလိုပြောပါတယ
်ဒီမူဒီရှိဆဲဒီနောက်နှစ်ဆယ်မှာတိုက်ပွဲတွေမဖြစ်တော့အောင်ဒီလိုဒီဘယ်လက်ဖဲကိုလက်မရန်ထိုးနိုင်ဖို့အတွက်ဒီလူထုတွေရင်းချင်ကာကနိုင်ဖို့အတွက်ကျွန်တော်ကဒီတော်တော်ဦးချင်လမ်းပေါ်ကနေနလတပ်ဖွဲ့တွေပြစ်ခတ်မှုအကြောင်းကိုကျွန်တော်ရမယ်လို့ဖိတ်ကြည့်နေတာဖြစ်တယ်
ညီနောင်မဟာမိတ်၃ဘွဲ့ဟာ2019ခုနှစ်စက်တင်ဘာ9ရက်ကနေအောက်တိုဘာလ10ရက်နေ့ထိတလကြာပရမကျင်အပြည့်ရကျင်ညာခဲ့ပြီးဒုတိယကျင်နေနဲ့ကတော့စက်တင်ဘာ20ရက်နေ့ကနေဒီဇင်ဘာလထိထပ်မံ2မြစ်ကျင်ညာခဲ့ပါတယ်။အခုဒီချိန်မှာဒီလကနေဖေဖော်ဝါရီလကုန်ထိတပတ်ထအပြည့်ရဆိုင်ကြောင်းတတိယကျင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ညီနောင်မဟာမိတ်၃ဘွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတမရော်ဘက်ကသဘောထားကိုသိရှိဖို့တမရော်သတင်းမှန်ပြန်ကြားရေးတွင်းမှုဗိုလ်မှူးချုပ်စော်မင်းတွန်းကိုဆက်တွယ်မေးမြန်းရမှာအခုလိုပြောပါတယ်။
ကျွန်တော်တို့တောင်းတနေတာလည်းမြန်မာပြည်အတွက်ကအခောက်ဖွင့်ပေးနေတာဖြစ်တဲ့ဒီ2020ပြည့်နှစ်မှာမြန်မာပြည်အတွက်ပိုပြီး common နေရာတွေကိုဦးတည်သွားနိုင်တယ်ဆိုတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးကျွန်တော်တို့ကမြန်မာပြည်လုပ်ငန်းရှင်တွေကကြိုးဖြစ်ထွန်းနေတယ်လို့မြင်ပါတယ်။ဟုတ်တော့ပြောနေလို့မကြီးပဲနဲ့အင်အားတည်ဆောက်ဖို့ NGO တည်ဆောက်ဖို့နိုင်ငံရေးအပါအဝင်ရဖို့ထုတ်ပြန်တဲ့ထုတ်ပြန်ချက်မျိုးဆိုရင်တော့ဒါဒီရခိုင်တိုင်းပဲအလုပ်ဖြစ်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ်။
ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လကုန်ပိုင်းမှာမြန်မာအစိုးရ NRPC ကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့တွေ့ဆုံမှုမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအများရသရေးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးစာချုပ်အများရေးထိုးနိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပေမဲ့သဘောတူညီချက်မရရှိခဲ့ပါဘူး။တမရော်ဘက်ကရောတိုင်းရင်းသားလက်နက်ကန်ဖွဲ့တွေဘက်ကပါအပြစ်ရစဲချောင်းအချင်းချင်းထုတ်ပြန်ခဲ့ပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသနဲ့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကတော့ဖြစ်ပွားနေဆဲဖြစ်ပါတယ်။အေးရခိုင်လက်နက်ကန်ဖွဲ့ပြောခွင့်ရခိုင်တုခကတော့အခုလိုတိုက်ပွဲဖြစ်ပွားနေရတာဟာတမရော်ဘက်ကသိုးစစ်စင်လို့ဖြစ်ကြောင်းပြောပါတယ
်အရင်အချိန်တွေတုန်းကတော့ဒါမြန်မာစစ်တပ်ဘက်ကတော့သူတို့သိုးစစ်တွေကိုပို့ပြီးတော့လုတ်တဲ့ခါကျတော့ကျွန်တော်တို့ဘက်ကလည်းဒါဟိုခုခံရတဲ့အနေအထားတွေအများကြီးရှိတာပေါ့
တမရော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကတော့အပြည့်ရစဲကြောင်းထုတ်ပြန်ပေမဲ့တိုက်ခိုက်မှုတွေရှိနေစေအခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်
ဒီရစဲကြီးကလည်းကျွန်တော်တွေးမိတယ်
ဆွေးနွေးတဲ့အခါမှာလည်းမင်းတွေရရအဖြစ်ထွက်ဖို့ဒါနဲ့ပဲသူတို့လမ်းဆုံးသွားတယ်ပေါ့ဒါတွေကတော့ကျွန်တော်တို့သမုံရဲ့ပြစ်ခတ်ရတဲ့ဧကနာပေါ့အဲဒီနောက်ပိုင်းဒီမှာသူတို့တလားလားတို့ထုတ်ခိုက်တာရှိတယ်အဲဒီမှာလည်းတက်ခိုက်မှုတွေပြောတာပြီးရင်တော့ကျွန်တော်တို့ထုံးလာတိုင်းတမုံကတက်ခိုက်လို့ဆိုတဲ့အားမျိုးဆိုဆိုရတာပေါ့
နိုင်ငံရေးလိလသုံးသပ်သူဥမ္မောင်မောင်ဆိုးကတော့အပြန်လှန်နားလည်မှုယူနိုင်ဖို့နှစ်ဖက်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့လိုအပ်နေတယ်လို့သုံးသပ်ပါတယ်
တဖက်သားပြည်ရဲ့ရကြောင်းကိုတဖက်စီအနေနဲ့ပြန်လည်ကြီးညာနေတာတွေကနိုင်ငံကြီးရပဲသာသီယူဖို့လုပ်တဲ့အချက်လို့ပဲကျွန်တော်မြင်ပါတယ်တကယ်တမ်းအဲ့ဒီလိုပြန်လည်ကြီးညာချက်တွေထုတ်နေတာလက်တွေ့မှာအပြစ်ခတ်ရဆေးကိုဘာမှပြောမှုမရှိပါဘူးလက်တွေ့မှာအပြစ်ခတ်ရဆေးတို့ရှင်လို့ရှင်ဒီတက်နေရာခြားထားရေးပါဝင်လက်ငယ်မြေပြင်တက်တဲ့ရှိနေတဲ့အခြေအနေတွေကိုသုံးသပ်ပြီးတော့နှစ်ဖက်တပည့်ဆိုင်ကောင်းဆောင်တွေတွေ့ဆုံပြီးတော့ဆွေးနွေးပြီးတော့ဖြေရှင်းလာရမယ်လို့ပဲထင်ပါတယ
်ဒီကနေ့ထုတ်ပြန်တဲ့အကြေညာချက်မှာညီနောင်မဟာမိတ်၃ဖွဲ့အနေနဲ့အပြစ်ခရဆိုင်ရေးဆိုင်ရာစာချုပ်နဲ့2020ရွေးကောက်ပွဲမှာငြိမ်းချမ်းတဲ့ပါဝင်ခြင်းကိုတည်ဆောက်ပြီးငြိမ်းချမ်းရေးကိုဖော်ဆောင်ဖို့အတွက်တပည့်သားအပြစ်ရဆိုင်တာဖြစ်တယ်လို့ဖော်ပြထားပါတယ်ပယ်နေမီတွေမှာတိုက်ကတ်မှုတွေရပ်မယ်ဆိုတာကိုတော့ထုတ်ပြန်ချက်မှာတိတိကျကျဖော်ပြထားတာမရှိပါဘူးဒါပေမဲ့တမတော်ဘက်ကသုံးစစ်စင်လာရင်တော့ခုခံကာကွယ်သွားရမှာဖြစ်ကြောင်းပြောပါတယ်ခင်ဗျာ
နိုင်ငံအင်တာနက်ပြဖို့သွားတာပါရှင်။တသရှင်များရှင် VOA မြန်မာပိုင်းစီစဉ်ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့တောသရှင်တွေနားဆင်လို့ရတဲ့တည်တချင်းတွေတောင်းလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားနိုင်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းစီစဉ်စာရိုက်တက်တာအမှတ် 855 ပို့ဟုစာရိုက်ကြီးရန်ကုန်မြို့လို့လိပ်မို့ပြီးတော့စာရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းကနေပို့ထုံးတဲ့ညဖက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တော်တော်ရှင်များရှင်ရခိုင်လက်နက်ကိုင်အေးအဖွဲ့ကသူတို့ဖမ်းဆီးခေါ်ဆောင်သွားတဲ့ကုန်းလန်းပို့ဆောင်ရေးဌာနကရင်မောင်း16ဦးကိုဒီကနေ့မနက်ပိုင်းမှာပဲပြန်လို့ပေးလိုက်ပါတယ်။အစိုးရဝန်ထမ်းတွေဟာသူတို့တာဝန်ကိုသူတို့ထမ်းဆောင်နေတာဖြစ်လို့အေးအဖွဲ့ကဖမ်းဆီးထားဆဲဖြစ်တဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုပြန်လို့ပေးဖို့လဲမောင်နှောခရင်အုပ်ချုပ်ရေးမှူးကပြောပါတယ်။အဖြစ်အဆုံကိုတော့ကိုသက်နိုင်ကတင်ပြထားပါတယ်ရှင်
။မနေ့ကရသေးတောင်မြို့နယ်စဖိုကျွန်းအနီးမှာအောင်နှခိုင်တင်းဘောပေါ်လိုက်ပါစီနေလာတဲ့ကုန်းလန်းပို့ဆောင်ရေးဌာနကရင်ပေါင်း16ဦးကိုအေအဖွဲ့ကဖမ်းဆီးခဲ့ပြီးစစ်စစ်မင်းမှန်တို့ပြင်တော်ကြေးဝါကိုခေါ်တော်တာဖြစ်ပါတယ်။သူတို့ကိုဒီကနေ့မနက်ပိုင်းမှာပြန်လို့ပြေးခဲ့ပေမဲ့ပြန်လို့လာသူတွေဟာအခုဘူးတီတောင်မြို့နယ်ထဲမှာပဲရှိနေတဲ့တယ်လို့မောင်တော်ခင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်
။ဟောလောလောဆယ်တော့ဘူးတီတောင်မှာပဲဘူးတီတောင်မှာကတော့တမန်ဆားနေ။တန်တာတော့သူတို့တာဝန်ကျတဲ့နေရာကျွန်တော်တို့ဆက်ဖို့။အဲ့အဲ့ဒါတော့ပြောလို့မရသေးဘူး။ကျွန်တော်ကဒီဘက်ကတော်တော်လေးတန်းကောင်း
ရခိုင်လက်နက်ကန်အဖွဲ့ကတော့သူတို့ဖမ်းဆီးခဲ့သူ16ဦးဟာစစ်ဖက်နဲ့မသက်ဆိုင်သူတွေဖြစ်တာကြောင့်ဒီကနေ့မနေ့ပိုင်းကဘူတီတောင်မြို့နယ်တေကန်ကျေးရွာစာတင်ကျောင်းမှာလွှတ်ပေးခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီဇင်ဘာလ24ရက်နေ့ကဘူတီတောင်မြို့နယ်တောင်ပစာနေမြေလောက်ကယုံမှာတာဝန်ကျနေတဲ့လောက်ကရာရှိ3ဦးကိုစက်ပြီးဖမ်းဆီးထားဆဲဖြစ်တယ်လို့ရှင်းပြနေမြို့သားလွှတ်တော်မှဦးဝေတင်းကိုလည်းအခုထိလွှတ်မပေးသေးပါဘူး။အဲအဖွဲ့ကဖန်စီထင်းထင်းထားတဲ့ဌာနဆိုင်ရာဝန်ထမ်းတွေဟာစစ်ဖက်နဲ့မဆက်ဆိုင်တဲ့သူတွေဖြစ်တာကြောင့်ပြန်လွှတ်ပေးစီရှင်တယ်လို့မောင်တော်ခင်အုပ်ချုပ်ရေးမှုဦးစိုးအောင်ကပြောပါတယ
်။ပြန်တော့လွှတ်ပေးချင်တာပေါ့ဗျာ။ဟိုဝန်ထမ်းတွေကသနလို့တက်မတော်လို့ရဲတော့မတက်ဆိုင်တက်နှကိုင်းဆိုတက်ဆိုင်ဝန်ထမ်းတွေတော့လွှတ်ပေးစီချင်တာနော်။အဲ့ဒါဟိုကဝန်ထမ်းတွေလှုပ်လှုပ်ရတာသူတို့ဌာနဆောင်မရတော့ဗျာ။
လက်ရှိချင်းဒီအေဖွဲကဖန်စီထင်းထင်းထားသူရေအတွက်ကိုတည်တည်ရှာရှာမသိရသေးပါဘူး။ဒါပေမဲ့ဖန်စီထားသူတွေကိုပြန်လွှတ်ပေးရင်လည်းပတ်သက်ပြီးရခိုင်လက်နက်ကန်အေပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ်
။ကျွန်တော်တို့စီမှာနောက်ထပ်ကြံသေးတဲ့ဒီကျွန်တော်တို့သိထားတဲ့သူတွေပေါ့နော်ဒီစစ်ဖက်ဆိုင်ရာနဲ့ပတ်သက်တဲ့သူတွေကိုကျွန်တော်တို့ကတော့ဆက်ပြီးတော့ထင်းထင်းထားဖို့ရှိတယ်။ကျွန်တော်တို့ဘက်ကအရင်ကြေညာချက်ထုတ်ပြီးတော့ဒီမြန်မာစစ်ဘက်ကိုလည်းပြောထားတာရှိတယ်။ရခိုင်အရသာတွေပေါ့နော်မြန်မာစစ်တပ်ဘက်ကနေပြီးတော့မတရားပုံမှန်တွေတက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတဲ့ကျွန်တော်တို့ရဲ့ဒီအပြစ်မဲ့ပြည်သူတွေကိုပြန်လွှတ်ပေးမယ်ဆိုလို့ရှိရင်တော့အပြန်အလှန်အားဖြင့်ကျွန်တော်တို့ဘက်ကလည်းပဲကျွန်တော်တို့ထိန်းသိမ်းထားတဲ့အဲ့ဒီစစ်စစ်ဖက်နဲ့ပတ်သက်တဲ့သူတွေအလုံးကိုလွှတ်ပေးမယ်ဆိုပြီးတော့ပြောထားတာရှိ။ဟိုဒါကကျွန်တော်တို့ကအကောင်းဆုံးရွေးချယ်မှုလို့ကျွန်တော်တို့ဘက်ကယူဆတယ်။အဲ့ဒါကြောင့်မို့လို့မြန်မာစစ်ဘက်ကလှုပ်ဆောင်မှုရှိမရှိဆိုတာတော့ဒါသူတို့နဲ့ပဲဆိုင်တာပေါ့နော်။အော်သူတို့ဘက်ကကျွန်တော်တို့ရဲ့ပြည်သူတွေကိုလှမ်းမပေးဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းပဲကျွန်တော်တို့ထင်းနေထားတဲ့သူတွေကိုဆက်ပြီးတော့ဒါထင်းနေထားဖို့ရှိရပါဘူ
းစစ်တုံးမရဲ့တန်လိုင်းလေးလေးဖို့အေအဖွဲ့ကတရင်ထုတ်ပြန်ခဲ့ပေမဲ့အစိုးရဘက်ကလည်းအကြမ်းဖက်အဖွဲ့စင်းနဲ့လေးလေးစရာအကြောင်းမရှိဘူးလို့တုံ့ပြန်ထားတာရှိပါတယ်ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့တန်းနဲ့အေအနှစ်ဖက်လုံးကအရသာတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုဖမ်းဆီးစစ်ဆေးမင်းမြန်းတာတွေရှိပြီးတမတော်ကဖန်စီစဉ်တေဆုံးတော်သူတွေရှိသလိုရခိုင်လက်နက်ကန်အေအေဖက်ကဖန်စီထားစဉ်တေဆုံးသူလည်းရှိပါတယ်။ဘူတီတော်မျိုးနဲ့ NLD ပါတီဥက္ကဋ္ဌဦးရဲတင်ကိုလည်းရခိုင်လက်နက်ကန်အေအေဖွဲ့ကဖန်စီထားစဉ်လက်နက်ကြီးကြီးထိမှန်ပြီးတေဆုံးတော်တယ်လို့အေအေဖွဲ့ကထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပေါ်နေတဲ့ရခိုင်မြောက်ပိုင်းဒေသမှာညမထွေရမင်းထုတ်ပြန်ထားတဲ့ဒေသအတွင်းတို့အစုလိုက်ခရီးတော်လိုသူတွေအနေနဲ့အေအေဖွဲ့ထံတင်ပို့ရမယ်လို့လည်းအေအေဖွဲ့ကဒီကနေ့ပဲထုတ်ပြန်ခဲ့ပါတယ်။
ကိုတက်နိုင်တဲ့တင်ပေးဖို့တော်ရပါရှင်ခုတော့ရခိုင်ပြည်နယ်ဘက်ကတရင်နောက်တစ်ပုတ်တင်ပြပါောင်းမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့လုံခြုံရေးစစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေကြပြီးတော့သူတို့ပြန်လာနိုင်ရေးအစီအစဉ်ပြည်လဲမှုမရသေးတဲ့အချိန်မှာဂမ်ဘီယားနိုင်ငံကမြန်မာနိုင်ငံအပေါ်ရိုဟင်ဂျာတွေလူမျိုးရုံးအောင်ကြံစည်မှုနဲ့တရားစွဲဆိုခဲ့ပါတယ်ICJ နိုင်ငံတကာတရားရုံးကနေဒီဆွဲဆိုချက်ကို2019ခုနှစ်ကုန်ပိုင်းမှာကြာနာစစ်ဆေးခဲ့ပါတယ်။ရိုဟင်ဂျာတွေအနေနဲ့မရေရာတဲ့အနာဂတ်ကိုမြင်မှရင်2019ခုနှစ်ကိုဘယ်လိုရင်ဆိုင်ခဲ့ကြသလဲဆိုတာကိုသတင်းထောက် Steve Stanford VOA အတွက်သတင်းဆောင်မှာပေးပို့ထားပါတယ်။ဒေါက်ခင်ဆိုဝင်းကပြောပြပေးမှာပါ
။ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုခြံစည်းဟိုးခတ်တာအပြင်ဆက်သွယ်ရေးတွေပါဖြတ်တောက်ထားပြီးဆိုင်ကလုန်းမုန်တိုင်းဒဏ်တင့်လေရှိတဲ့ကျွန်းကလေးမှာသူတို့တွေကိုနေရာချထားပြီးဖို့ရွာသစ်လေးတိဆောက်ထားပြီးဖြစ်ပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးဖိအားပေးခံနေရတဲ့ကြားကပဲစခန်းတွေကဒုက္ခသည်အများစုဟာအခွင့်အရေးချိုးဖောက်ခံနေကြရတဲ့အပြင်လှောင်ပိတ်ထားတဲ့စခန်းတွေမှာကြမ်းတမ်းစွာရုန်းကန်နေကြရပြီးတော့ရွေးချယ်စရာနီလန်းမျိုးစုံအသေးအတန်ရှာဖွေနေကြသူတွေကတနေ့တခြားတိုးလာတာတွေ့ရတယ်လို့45 Rights လူအခွင့်ရေးပညာပေးအဖွဲ့က John Quinley ကဆိုပါတယ
် Rohingya refugees are extremely vulnerable to trafficking and many refugees find it extremely difficult to live in the camps
Rohingya ဒုက္ခသည်အများစုဟာစခန်းတွေမှာနေရတာတိတ်ဒုက္ခရောက်လွန်းကြတော့အလွယ်တကူလူကုန်ကူးခံရနိုင်ပါတယ်အများစုဟာလွန်ကြုံမှုအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကနေမလေးရှားနိုင်ငံကိုရတဲ့နည်းနဲ့ထွက်ခွာဖို့ကြိုးစားနေကြတာပါရေလမ်းကနေလေနဲ့ထွက်ဖို့ဖြစ်ဖြစ်ကားနယ်ပဲကုန်းလန်းကဖြစ်ဖြစ်ထွက်ကြဖို့ကြိုးစားနေကြတဲ့ဖြစ်တယ်လေတိုးလာမှာကတော့လာမယ့်နှစ်မှာလူရုံးလုံးစင်ဖြစ်လာမှာပ
ါကုလသမဂ္ဂနဲ့မိဖက်နိုင်ငံတွေကဒီဒုက္ခသည်စခန်းတွေအတွက်ထောက်ပံ့မှုရထားတဲ့ဒေါ်လာတန်း920ရဲ့သုံးပုံတပုံကြော်ကြော်ကိုလက်ခံရရှိထားပြီးဖြစ်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံမှာရိုဟင်ဂျာရေးကိုရှောင်ကွင်းပြီးဆွေးနွေးခဲ့ကြပါတယ်။ဒါဟာမြန်မာနိုင်ငံရဲ့ဖိအားပေးတာအပြင်အာဆီယံအသင်းကြီးကဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့မူကိုဆက်လက်ကင်ဆွဲထားစေဖြစ်တာကြောင့်လို့အကဲခတ်တွေကသုံးသပ်ကြပါတယ်။မိုဟာမက်နော်ဆင်လိုပြည်ပရောက်ရိုဟင်ဂျာတွေကတော့ကြမ်းတမ်းတဲ့ဒုက္ခတွေကိုကြံ့ကြံ့ခံရင်ဆိုင်ခဲ့ရတဲ့ဒုက္ခသည်တွေကိုလက်ခံဖို့ငင်းဆန်နေတာဟာစိတ်ပျက်ဖို့ကောင်းတယ်လို့ပြောပါတယ်
Projanan Mayumang Thairu
We escaped to Thailand, Malaysia and Bangladesh or wherever but we still
Thai Malaysia ne Bangladesh da ma mho be be phi phi bo bya chanaru thwet pye kya ya da ba dai mae le chanaru chaung ni ja ya se pong pi ni ja ya se ba be di nai ngan ni ni ne chanaru ko lak khan nai ne thaut tha ta khu khu pya sia ma ma shi da be bya
ရိုဟင်ဂျာအရက်သားတွေကိုရရဆက်ဆက်နှိပ်ကွပ်မှုနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့အမှု၃ခုနဲ့ပထမအမှုကြားနာပွဲနဲ့ကမ္ဘာတရားခွင်မှာမြန်မာအစိုးရရင်ဆိုင်ခဲ့ရပါတယ်။မြန်မာအစိုးရဟာရိုဟင်ဂျာတွေကိုလူမျိုးပြုံအောင်ကြံစီရှင်းလင်းတယ်လို့အနောက်အာဖရိကမှာရှိတဲ့ဂမ်ဘီယာနိုင်ငံကစွပ်စွဲတရားစွဲဆိုပြီးတော့ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ ICJ ကိုနိုင်ငံတကာတရားရုံးမှာကြားနာစစ်ဆေးခဲ့ပါတယ်။အဲ့ဒီကြာနာပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုဘယ်ပညာရေးဆုရှင်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ခုခံဖြေရှင်းချက်ပေးခဲ့ရပါတယ်။ဒီလိုအရေးယူနိုင်ရေးဆောင်ရွက်ချက်တွေကနေရိုဟင်ဂျာတွေအတွက်တရားမျှတမှုကိုစောင့်ခြင်းပေးနိုင်လိမ့်မယ်လို့ကျွမ်းကျင်သူအများစုကယုံကြည်နေကြတာပါ။မြန်မာစစ်တပ်နဲ့စီးပွားရေးအရာဆက်ဆက်နေတဲ့နိုင်ငံတကာကော်ပိုရေးရှင်းကြီးတွေအတွက်လည်းဒီလိုအရေးယူမှုကသတင်းစကားပားရရောက်တယ်လို့ Old ASEAN Director Debbie Stott Hart ကပြောပါတယ်။
Asian companies should not be complacent about their international obligations.
လူမျိုးရုံးတပ်ဖြတ်မှုနဲ့ပတ်သက်လာရင်ကမ္ဘာနဲ့ဆက်ဆက်နေတဲ့စီးပွားရေးလောကကနေလည်းထွက်ပြေးလို့မလွတ်ပါဘူး။အထူးသဖြင့်အာရှကုမ္ပဏီတွေအနေနဲ့လိုင်းနာရမယ့်နိုင်ငံကစံထုံးတွေကိုလှစ်လျူရှုပြီးတော့ခြေနဲ့တာယာမနေသင့်ပါဘူး။ဒီလိုအာရှကုမ္ပဏီအများစုဟာလည်းအနောက်နိုင်ငံကဈေးကွက်တွေ၊ရောင်းကုန်ပစ္စည်းတွေနဲ့ဆက်ဆက်စီးပွားရှာနေကြရဆက်ဆက်စီးပွားရှာနေကြလို့ပါပဲ။
ဘင်္ဂလားဒေ့ရှ်နဲ့မြန်မာပြည်မှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကသူတို့အနာဂတ်အတွက်အကျိုးသက်ရောက်မဲ့အဓိကကြတဲ့ဆုံးဖြတ်ချက်ကိုညှို့လင့်စောင့်စားနေကြပြီမယ်လို့ဒီနှစ်2020ပြည့်နှစ်ဟာဒုက္ခသည်စခန်းတွေကဒုက္ခသည်တွေအတွက်တော့ကြမ်းတမ်းခက်ခဲပြီးမရေရာမသေးကြတဲ့နောက်ထပ်နှစ်တစ်နှစ်ကိုရင်ဆိုင်ပိုက်ထွေးကြရအောင်မှာပဲဖြစ်ပါတယ်ရှင်
ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနက်9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17 နဲ့ Mirset 3ဂျိုလူတွေကနေနေတိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
် VOA မြန်မာပိုင်းကနေပို့ထုံးတဲ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ဘာသာရေးကောင်းဆောင်တို့ရဲ့နှစ်သစ်ကူးစူတောင်းစကားတွေကိုထုတ်လွှင့်ပေးချင်ပါတယ်။ဒီကနေ့မှကြာရောက်တဲ့2020ခုနှစ်နှစ်သစ်ကစလို့မြန်မာပြည်သူပြည်သားအပေါင်းငြိမ်းချမ်းကြတဲ့အတူရှင်တွဲနေနိုင်အောင်ဘာသာပေါင်းစုံကဘာသာရေးကောင်းဆောင်တွေဘလို့ဆန္ဒပြကြရဲဆိုတာကို VOA သတင်းထောက်စုစုကတင်ပြပေးထားပါတယ်ရှင်
။တက္ကရ2020နှစ်စန်းတည်းရနေ့ကစပြီးတရဝါတွေကိုချမ်းသာစိတ်ချမ်းသာရှိစေဖို့နဲ့လူအင်ဆန္ဒတွေပြေဝစေဖို့နိုင်ငံတော်တန်ခါနာယကအဖွဲ့ဥက္ကဋ္ဌဗမော်ဆရာတော်ဒေါက်တာဘန္ဒနာကုမာရာပြည်ဝန်သားကအခုလိုဆုတောင်းမိန့်ကြားပါတယ
်အားလုံးသောတိုင်းသူပြည်သားကမ္ဘာသူဘဝသားတွေကိုချမ်းသာစိတ်ချမ်းသာရှိပြီးတော့လူအင်ဆန္ဒတွေအားလုံးပြည့်ဝကြပါစေကုန်တည်း
နှစ်သက်ကိုအချိန်ခါမှာမြမပြည်ရင်းကနေရဲဆုံခွာနေထိုင်နေရသူတွေနဲ့တကွပြည်သူတွေအခက်အခဲတွေအားလုံးပြေလည်စေဖို့ဆူတောင်းပေးသူကတော့အစ္စလာမ်ရေးရာကောင်စီဌာနချုပ်တွဲဘက်အတွင်းရေးမှူးဦးဝနာရွှေပါ
နှစ်တခုကုန်ပြီးတော့တဲ့တဲ့ရောက်တဲ့အခါမှာပေါ့နော်မြေဟောင်းကကျွန်တော်တို့ဝန်နေစရာတွေကြီးပွဲစရာတွေဒီဟာတွေကိုနှစ်တခုပါမလာစီရင်မှုပေါ့နော်နှစ်တက်မှာမင်္ဂလာရှိစေခြင်းနဲ့နှစ်တက်မှာအကောင်းကြီးရစေခြင်းနဲ့နှစ်တက်မှာကျွန်တော်တို့အခက်အခဲရှိတဲ့လူတွေနေရာဆုံးခွာရတဲ့ဒီဟာလာဒီဒုက္ခအခက်အခဲအားလုံးကိုဒီကြောက်စီမှုပဲဆန္ဒပြုပါတယ်
ရန်ကုန်ကက်သလစ်ဂိုင်းချုပ်သာသနာဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားစ်ဘိုကလည်းငြိမ်းချမ်းသာရတဲ့နှစ်သစ်ဖြစ်စေကြောင်းနှုတ်ခွန်းဆက်အမှားစကားပြောကြားခဲ့ပါတယ်
ဒီမြန်မာပြည်မှာရှိတဲ့ပြည်သူပြည်သားများဟာမျှော်လင့်ခြင်းနဲ့တိုးတက်ဖွံ့ဖြိုးခြင်းနဲ့ငြိမ်းချမ်းခြင်းကိုရရှိစေတော်မူပါငြိမ်းချမ်းခြင်းဟာဖြစ်နိုင်ပါတယ်ငြိမ်းချမ်းခြင်းသာလျှင်တခုတည်းသောလမ်းစဉ်ဖြစ်ပါတယ်စိတ်ကောင်းလုံးကောင်းရှိတဲ့သူတွေငြိမ်းသက်ချမ်းသာခြင်းခံစားရပါစေငြိမ်းချမ်းသာရတဲ့နှစ်သစ်ဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ
်မြန်မာနိုင်ငံမှာသာမကကမ္ဘာတဝန်းမှာရှိတဲ့သူတွေအနေနဲ့ကိုယုံကြည်ရပါတာကိုကိုးကွယ်ခွင့်ရှိပြီးတဦးနဲ့တဦးယုံကြည်ရပါတာရေးအပေါ်ဝေဖန်တိုက်ခိုက်မှုမပြုဖို့ကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဗဟိုဥက္ကဋ္ဌဦးမောင်ရွှေကအခုလိုဆန္ဒပြုထားပါတယ
်ကမ္ဘာရရမှာဖြစ်နေတဲ့ပြဿနာတွေအလုံးပြည်ပြည်လည်လည်နဲ့ပြည်ရှင်းသွားပြီးတော့ကမ္ဘာသူဘဝသားအလုံးချမ်းသာချမ်းသာစွာနဲ့ကိုယ်တရေထုံးစံအတိုင်းကိုပြုကိုကွယ်ဒီထိုင်ကြတော့အဓိကတော့ကျွန်တော်တို့အခုချိန်မှာဖြစ်နေတဲ့ဘာသာရေးနဲ့ဒီပခတ်ရင်းအတွက်ပါအလုံးကြီးကြီးကြီးကြီးရတယ်ကိုယုံကြည်တာကိုကိုကိုယ်ပဲပါကိုယုံကြည်တာကိုကိုလို့ပါဒါတယောက်တယောက်ကိုမင်းမားတယ်ငါမှန်တယ်အဲ့ဒါလေးမပြောတင်အဲ့ဒါအတွက်လည်းဖြစ်စေခြင်းနဲ့အန္တရာယ်ရှိပါလား
နိုင်ငံတော်သမ္မတဦးဝင်းမြင့်ကတော့2020ပြည့်နှစ်နှစ်တကူးနှုတ်ခွန်းဆက်အမှားစကားအဖြစ်နိုင်ငံတော်မှာတွေ့ကြုံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအမှန်တရားမျှတမှုနဲ့ယူသားပွင့်လင်းမှုတို့ကိုလက်ကင်ထားဖြေရှင်းမှကျော်လွှားနိုင်မှာဖြစ်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ
်ဆုဆုပါရှင် VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ VOA ရဲ့ရုံမြင့်သံကြားအစီအစဉ်တွေကိုညနေ9နာရီနဲ့9နာရီတခွဲတည်းIntel Set 17နဲ့ Mia Set 3 Joe တွေကနေတည်းထုတ်လင်းပေးနေပါတယ်။ဒါအပြင်တိုက်ရိုက်ထုတ်လင်းချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့0392312555လေးဖြစ်ပါတယ်။ VOA American အသံပို့ထုံးနေညဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ24 25နဲ့30နှစ်အပြင်လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်ဇန်နဝါရီလတရက်ပုံထုံးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမဲ့10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့50နဲ့ပြင်လိုင်းလံမီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နေပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းမဆင်ကဏ္ဍတွေထက်မှာတော့ဥကြောစန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အာကစားသတင်းလွှာကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အေးမြတဲ့ဆောင်းရာသီမှာအသားအရေးအစိုးတက်ကိုထိန်းသိမ်းရမယ့်ဤတွေအကြောင်းတင်ပြထားတဲ့လူထုနဲ့ကြာမကြီးအစီအစဉ်မှာအရင်ဆုံးကြာမှာကတော့
ရင်နွေးနဲ့ရေမချိုးရအောင်ရင်နွေးနဲ့ရေချိုးလို့ရှိရင်ပုံတော့အသားရေချောက်တယ်ပြီးရင်အသားရေချောက်တဲ့တည်းရှားရှားတာကြီးဖြစ်တတ်တယ်ပေါ့နော်ဒါလည်း
အပြည့်အစုံတော့မကြခင်ကြားဖို့ရှိပါတယ်အခုတော့ရခိုင်ပြည်နယ်ငြိမ်းချမ်းရေးဘယ်သူစစ်ဆက်ပေးမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးကြပါတယ်ရခိုင်ပြည်နယ်မှာအစိုးရတပ်နဲ့အေအေတို့တိုက်ပွဲတွေကိုအချိန်မြင့်နေကြတာဟာပြည်သူလူထုရဲ့ဆင်းရဲဒုက္ခကိုပုံမနှက်ဆိုင်စေအောင်ကလွဲလို့အကျိုးတစုံတရာဖြစ်ထွန်းနိုင်ပါသလားနှစ်ဖက်ရီမှန်းချက်ကိုအတီးတီးကိုကောပြေဝအောင်မြင်နိုင်မယ်လို့ကောယူဆကြပါသလားရခိုင်ပဋိပက္ခပြည်လဲရင်းနဲ့ငင်းချမ်းရေးအတွက်ဂျားဝင်စစ်ဆက်ပေးတဲ့သူတွေကဘယ်သူတွေလဲဆိုတာကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းနဲ့ဦးကျော်စနာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးဖေတန်းခင်ဗျာရခိုင်ပြည်နယ်မှာတိုက်ပွဲတွေဟာတော်လေးပြင်းပြင်းထန်ထန်ဖြစ်လာတဲ့တိုက်ပွဲအစဉ်မြင့်တဲ့မြင့်လာတဲ့ပြည်သူလူထုအင်တာနက်နာနေရတဲ့ဆိုတာလူတိုင်းသိကြတဲ့ကိစ္စဖြစ်ပါတယ်တလောရုံကဦးဖေသန်းကဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်စဆွေးနွေးပြီးဘုလူလာရဆိုရင်အစင်းသိရှိရဆိုပြီးတော့ဦးဖေသန်းကစပြီးကန့်နှံ့တယ်လို့ကျွန်တော်မီဒီယာတခုမှကြားလိုက်ရပါတယ်အဲ့ဒါဟုတ်ပါလားခင်ဗျာ
ဟုတ်ကဲ့ဒီခိုင်ဒီနေဒီစစ်ပွဲတွေကိုရွှေ့ဆွဲပြီးတော့နိုင်ငံကြီးကိုတွားချင်တဲ့စေတနာတွေကြောင့်တကယ်လို့ဒါသူရတတ်တယ်ဆိုရင်ဒီအေတတ်တော်ဘက်ကသဘောဆန္ဒရှိရဆိုရင်ကျွန်တော်တို့ဆွတော်ကိုယ်စားလှယ်ပြီးအနည်းနဲ့အတားကိုချောင်းဝင်ဆောင်ရွက်ပေးဖို့အသင့်ရှိရတယ်လို့ကျွန်တော်ပြောခဲ့တယ်။အထူးသဖြင့် PNP ဆွတော်ကိုယ်စားလှယ်ရဲ့ဌာနသဘောထားကိုကျွန်တော်ကြေညာခင်ချင်းဖြစ်ပါတယ်ခင်ဗျ။
အဲ့ဒီဟာကိုအစိုးပြုချက်တည်းရဲ့အနေနဲ့တည်ဝင်ကန့်လှမ်းတာရောလုပ်ခဲ့ပါသလား
။အဲကျွန်တော်တို့ကအဲ့လိုလုပ်ဖို့ကြတော့အခြေအနေမပေးပါဘူးခင်ဗျ။အဲ့ဒီလို interview ရတဲ့အချိန်မှာတခြားကောင်းတွေတခုဖြစ်တာကြောင့်အဲကျွန်တော်ကနောက်ဆုံးမှာသူတို့ဖြတ်ပြီးတော့မိတဲ့အပေါ်မှာကျွန်တော်တို့ကဌာနရှိရဆိုတာပဲကျွန်တော်ပြောခဲ့တာဖြစ်ပါတယ်အဲလိုဟိုကျွန်တော်တို့ဘက်ကနော်ဆက်တင်ပြီးတော့အစုပြုဖို့မတင်တော်ဘူးဆိုတော့အနေထားမျိုးအဲဒီမှာရှိခဲ့ပါတယ်ဟောဒီကာယကံရှင်နှစ်ဖက်ပုဂ္ဂိုလ်တွေဘက်ကလူလားမှုရှိရဆိုတော့အရေးတင်ကိတ္တတစ်ခုခုလည်းကျွန်တော်တို့ဟိုမတိကျုံခဲ့ရဘူးပေါ့နော်ကျွန်တော်တို့အဲလိုပြောတဲ့တိုင်အောင်ဟောဒီကာလမှုလည်းအချိန်မလာခဲ့ဘူးတော့ကျွန်တော်တို့ကလည်းစေနာနဲ့လုတယ်ဆိုပေမဲ့စေနာဝေဒနာဖြစ်သွားရင်မကောင်းပါဘူး။ဟု
တ
်ကဲ့။ဒါကြောင့်ကျွန်တော်တို့ဘက်ကတော့အဲ့လိုစတဲ့ကာလမှုမျိုးကိုမလုခဲ့ပါဘူးခင်ဗျ။ဟုတ်ကဲ့
။ကျွန်တော်ဒီဟာကိုဘာကြောင့်မေးရသလဲဆိုရင်တကယ်တမ်းဒီကိစ္စမှာဂျာဝင်စစ်စပ်ပြီးတဲ့အဖွဲ့အစည်းဟာဒီပြည်သူကိုယ်စားလှယ်တွေဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်များကသာလုတဲ့လို့ထင်ပါတယ်။အခုနိုင်ငံတော်အစိုးရကမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌဥက္ကဋ္ဌအောင်တို့ပြန်ကြားရေးဝန်ကြီးဦးဖင်မြင့်တို့ကိုအဖွဲ့အစည်းတစ်ခုဖွဲ့စည်းပေးထားပါတယ်ဒီကိစ္စညီညာရေးအတွက်အဖြေရှာရေးလားအကြံပေးရေးလားဆိုတဲ့အဖွဲ့ဒါပေမဲ့သူကအာဏာပိုင်အဖွဲ့အစည်းကိုကူစားပြုရတယ်တတိယအဖြစ်ဟိုဘက်ကတိုက်နေတဲ့ဘက်ကိုကူစားပြုတဲ့သဘောမျိုးပါနေတဲ့အတွက်ကြောင့်ဒီဟာတဲ့ဥဖေသန်းတို့လိုအစိုးရရန်တရားနဲ့ပတ်သက်တဲ့လွှတ်တော်ကိုယ်စားလှယ်ကလို့ရင်ပူပြီးထိရောက်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှေ့ကိုဆက်ပြီးတော့ဥဖေသန်းတို့စနစ်တကျနှစ်ဖက်ကိုအဆိုပြုမယ်အလားအလာကမရှိဘူးလားခင်ဗျာ
စစ်တော်ကတော့နော်ပြည်သူ့ကိုယ်စားလှယ်အဖွဲ့အစည်းဖြစ်ပါတယ်။မင်းတည်းလည်းရှိပါတယ်။အဲဒါကြောင့်ဒီလူအဖွဲ့မျိုးကိုနှစ်ဖက်စလုံးကယဉ်ယဉ်ကျေးကျေးနဲ့အေးတက်တော်ကလည်းပဲနိုင်ငံရေးကိုဆွေးနွေးဖို့လိုလားတယ်။အဲဒီမြန်မာတပ်မလို့မြန်မာအစိုးရကလည်းနိုင်ငံရေးတကားဖွင့်ထားပါတယ်ဆိုတော့ပြောဆိုချက်တွေလည်းရှိတော့အာကျွန်တော်တို့အောက်တုံးခောက်ပြန်လွန်ပြန်ပုံစံမျိုးဆက်တည်ပြီးတော့နိုင်ငံရေးမှာအတိစုနေရတဲ့ဘာတွေရှိရဲ့အဲဘယ်သူအပြည့်ယူလုပ်နိုင်တယ်ဆိုတာကိုဟုတ်ကဲ့ပို့ပြီးတော့အထီးတရရောက်လွတ်နိုင်မယ်လို့ဟိုမြင်ပါတယ်အဲတော့ဟိုဥယျာဉ်တော်တို့လူအဖွဲ့အစည်းတွေရောရှိတယ်ဒါပေမဲ့
အဲ့ဒါငင်းချရဲ့အထောက်အပံ့အဖွဲ့ပေါ့နော်အဲ့ဒါမဲ့တကယ်လားလက်တွေ့မှာလည်းလုံနိုင်တဲ့အခြေအနေမျိုးဟိုကျွန်တော်တို့စောင့်ကြည့်နေပါတယ်မပြူဘူးလုံးလည်းမလုံဘူးပေါ့နော်ဟောဒါကြောင့်ဒီလိုဈာဆောင်အဖွဲ့အစည်းတခုလိုရဲဆိုတော့ဟောသိရပါတယ်ဒါမဲ့အဖြစ်အပျက်လည်းနိုင်ငံတကာအဖွဲ့အစည်းတွေတစ်ခါကပြောတာတော့လက်မခံရှင်တော့ဟောကိုဒီမဲ့ကိုတန်းကြီးမှာပေါ့နော်ဒီလွတ်တော်ဆိုတာကအာပြည်သူတွေကိုကိုစားပြုတဲ့ပုဂ္ဂိုလ်တွေဆိုတော့ဒီပုဂ္ဂိုလ်တွေနဲ့ဖွဲ့ရင်အသင့်တော်ဆုံးပါပဲအဲကျွန်တော်တို့ကတော့ဟိုကိုယ်ကခုနကပြောသူစက်တင်ကာလံဖို့တဲ့ပေါ့နော်အခုခုတစ်ဖက်ဖက်ကလက်ခံတယ်လို့အကြောင်းကြားရင်တော့တစ်ဖက်ဖက်ကပူလို့ဆက်တယ်ကောင်းပါတယ်တကယ်လို့ဒါလည်းပဲအဲကျွန်တော်တို့အနေနဲ့လိုအပ်တယ်ဆိုရင်လည်းပဲပေါ့နော်ပါတီရဲ့တာဝန်ကြီးကတကယ်လို့ပြေးလာခဲ့ရင်တော့ကျွန်တော်တို့ဘက်ကဒါကိုလည်းလုပ်ဖို့ကြိုးစားဖို့ကျွန်တော်ဘက်ဆန္ဒရှိပါတယ်ခင်ဗ
ျအခုဖြစ်နေတဲ့ကိစ္စကအစိုးရတပ်မတော်ဘက်ကရောအေအေဘက်ကရောဒီလက်နက်ကင်တိုက်ပွဲနီးနဲ့သူတို့လူချင်းရဲ့ယူမန်ဂျက်မနိုင်ကိုရောက်မယ်လို့မျှော်လင့်နေကြတယ်ထင်ပါသလားစစ်တပ်ဘက်ကလည်းပဲငါတို့တိုက်ရိုက်ရင်ဒီသဘုံလုံးဝအမြင့်ပြုတ်သွားလိမ့်မယ်လို့သူတို့ယူဆများယူဆနေသလားတခါအေအေဘက်ကလည်းပဲငါတို့တိုက်ပြီးတော့ဆူရတက်မတော်ကလုံးဝဆုတ်ခွာသွားပြီးတော့သူတို့လူချင်းရဲ့ပုံစံမျိုးလုံးဝရမယ်လို့ထင်နေကြတယ်လို့များဥပဒေယူဆမိပါသလားကျွန်တော်အမြင်မှာတော့ဘယ်လို့မှမဖြစ်နိုင်တဲ့ကိစ္စပဲတကယ်လို့သာနှစ်ဖက်စလုံးကလက်နက်အင်အားနဲ့သူတို့လူချင်းရဲ့ယူမန်ဂျက်မနိုင်ကိုရောက်မယ်လို့မျိုးမှန်ခဲ့ရင်တော့ဒါမှားတဲ့မျိုးမှန်ချက်ပဲလို့ကျွန်တော်ကတော့ရိုးသားသားပဲသုံးသပ်လို့ပါတယ်ဥပ္ပိတံပဲလို့သဘောပါတယ်သူတို့နှစ်ဖက်ရဲ့အခုလုံနေဖြစ်ရကို
သူသူအဖွဲ့အစည်းတွေကတော့ခုနဆရာပြောသလိုပေါ့နော်ဟောမြမတ်တက်မလို့ကတော့ဒါအပြတ်ချင်မှုဖို့ပဲပြောတယ်ဒါမဲ့အေတက်တော်အနေနဲ့ကတော့ဟောသူတို့ဘက်ကလုံးဝလွတ်လပ်ရေးဆိုတဲ့စကားတော့ဒီနေ့တည်းဒီကျွန်တော်မကြားသေးဘူးเนาะဒါမဲ့conflict ဆိုတော့လေသာတော့ဟာပေါ့ဒါဒီအကြောင်းအရာပေါ်မှာကျွန်တော်တို့ဟိုဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်ဒီလေပြည်ထောင်စုထဲမှာပဲဖြည့်ရှင်းနိုင်သေးတယ်ဆိုရပြတ်မှာလို့မြင်တယ်ပြီးတော့သူတို့မပွဲပွဲစီကဘယ်လိုပဲအဲယူဆယူဆပေါ့နော်ဟောတကယ်တမ်းပြည်သူတွေကကြီးကြေကြေကိုဒုက္ခရောက်နေကြတာတော့ကျွန်တော်တို့တွေ့တယ်ပြီးတော့ကျွန်တော်ကငင်းညာရေးတကားကိုပဲအဖွင့်ထားဖို့လိုတယ်ငင်းညာရေးစပွဲကိုပဲရောက်အောင်ကြိုးစားကြပါဆိုပြီးတော့လေကျွန်တော်တို့ဘက်ကအနေနဲ့တိုက်တွန်းနေတာရှိပါတယ်အဲကျွန်တော်တို့လိုချင်တာအာကြီးပဲပြောနေချင်းတယ်ကျွန်တော်တို့အဲလိုချင်တဲ့အတိုင်းတာဘောင်းတစ်ခုထဲမှာအာကျွန်တော်တို့ဘယ်လိုလုပ်စုံမတစ်ခုကိုရောက်ကြမလဲဆိုတော့ဆွေးနွေးခွင့်နဲ့ပဲအခြေချပြင်းတယ်အဲအဲ့လိုပါပဲဒီလိုတွေအတွက်အငင်းချမ်းဆုံးလမ်းကြောင်းတို့ကျွန်တော်တို့ဘက်ကရှုမြင်ပါတယ
်အာနိုင်ငံရေးသမားတွေဒေါ်လာရေးသမားတွေရဲ့အစင်လာပြောယူစကားတစ်ခုကတော့ကျွေးကြောတန်ဟာယီမန်ကျပန်းနိုင်မဟုတ်ဘူးဆိုတဲ့စကားပါပဲအဲ့တော့အခုအေအေဘက်ကနေပြီးတော့နာကွန်ဖက်ဒရိတ်တို့ဘာလို့ပြောနေလဲသူတို့ကျွေးကြောတန်ဖြစ်ကောင်းဖြစ်မယ်ပေါ်လေတကယ်တမ်းကျွေးကြောတန်အနေနဲ့လည်းပဲအတိအကျဖော်ထုတ်ကြညာလည်းမကြသေးပါဘူးဒါပေမဲ့လည်းအဲ့လိုကျွေးကြောတန်ကိုဒါမင်းတို့လူချင်းကများလွန်းတယ်ဆိုပြီးတော့မဆွေးနွေးပဲနေတယ်ဆိုရင်တော့သိမှန်ကန်လိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ်မှားမယ်လို့ထင်တယ်တကယ်တော့ဒီဟာကျွေးကြောဒါငါကြွကြော်စံတပိုင်းပဲတကယ်တမ်းလူကျင်တဲ့ဒီမှန်ချက်ပန်းနိုင်ကဒါဆွေးနွေးညှိနှိုင်းတဲ့အခါမှာဘာလူကျင်လဲဆိုတာထွက်လာမှာပေါ့မဟုတ်ဘူးလားဟိုဘက်ကကြွကြော်စံကြားတယ်ပြောစံကြားတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒါများလုံးနဲ့မပြောနိုင်ဘူးဆိုရင်တော့အဖြေရဖို့တော်တော်လေးဝေးနေဦးမယ်လို့ကျွန်တော်ထင်တာပါပဲ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဒီမှန်ချက်ကတော့ဟိုရင်ထဲမှာဘလူပဲရှိရှိပေါ့နော်ပြောတဲ့စကားပေါ်မှာအမှတ်တမ်းတင်ရမှာဖြစ်ပါတယ်စကားတွေကလည်းအဲဒန်ဒူရေးဆိုတဲ့စကားကိုကစခဲ့ရတာပေါ့နော်ကိစ္စအစိုးရကအဲ့ဒီပုံမှာအကောင့်တွေပုံမှုမရှိခဲ့တဲ့လောက်ဟိုနေခဲ့တယ်အဲဒန်ဒူရေးဆိုတဲ့စကားကိုဒီအစိုးရတွေကမကြားချင်အောင်ထိသင်ရှင်းစင်လက်တွေနဲ့ကြံပြောကြတယ်အဲ့ဒီကစပြီးအဆင့်တက်ပြီးတော့ဖက်ဒရေးရှင်းဖြစ်လာတယ်အဲ့ဖက်ဒရေးရှင်းပြောတဲ့အခါမှာလည်းအချိန်ကြီးအများကြီးဆွဲပြီးတော့ဟိုအကြောင်းပြဒီအကြောင်းပြနဲ့အာလမ်းကြောင်းမှာမရောက်တာပါပြန်ဖို့ပြစ်ပေါင်းများစွာကြာခဲ့တယ်အဲဒီတော့ confidence ရှိလာတာပေါ့နော်အဲ confidence မရရင်လည်းနောက်ဆုံးအလားလုံးဝ liberation ဆိုတာမျိုးတောင်းဆိုကောင်းတောင်းဆိုလာနိုင်တယ်။အဲဒါကတောင်းဆိုချက်တွေပဲဖြစ်တယ်။အဲကမ်းကမ်းချက်တွေပဲဖြစ်တယ်။တကယ်တမ်းလဲဆွေးနွေးဖို့ကြတော့လေသူတို့မဆွေးနွေးတော့ဘူး။ဟိုတိုက်ကြမယ်ဆိုတဲ့ပုံစံမျိုးလဲနှစ်ဖက်စလုံးမှာမရှိပါဘူး။ဟောဒါကြောင့်တရားဆွေးနွေးတဲ့အခါမှာတော့ဂျားခံအဖွဲ့အစည်းတစ်ခုပါလာပြီဆိုရင်ပြည်သူကိုမာနိုင်ထားပြီးတော့ဟိုလှုပ်ဆောင်တဲ့အဖွဲ့အစည်းဖြစ်လို့နှစ်ဖက်စလုံးရဲ့ဌာနဟိုအသေးစားကြီးပြေးနိုင်လိမ့်မယ်။ပြည်သူကလည်းချပြနိုင်လိမ့်မယ်။အဲ့အဲ့မှာဒါကဘယ်သူကငင်းချင်ရင်လူချင်းနဲ့အဲဘယ်သူကဟန်ဆောင်ပါဆောင်လုပ်နေတယ်ဆိုတာမျိုးကအတိအကျပေါ်လာမှဖြစ်ပါတယ်အဲ့လိုတက်တည်တက်ကြရနဲ့လုပ်လို့ရှိခဲ့ရင်တော့ဒါကလမ်းကြောင်းမှန်ကိုအဖြစ်အပျက်နှိစက်လာလိမ့်မယ်လို့ကျွန်တော်တို့ဘက်ကယူဆတယ်
ဆိုတော့ဒီညမှာကျွန်တော်တစ်ခုပြောချင်တယ်အခုတောင်မှဥပေသန်းနဲ့ကျွန်တော်နဲ့ဒီကိစ္စကိုဆွေးနွေးနေရင်တချို့ကပြောလိုက်မယ်ရခိုင်ချင်းချင်းမို့လို့အေးဘက်ကိုပင်းပြောတယ်ဘာညာဆိုတော့ကျွန်တော်ကဒီခါမဟုတ်ကြောင်းခိုင်မာလည်းပဲပြသနိုင်ဖို့လိုတယ်ဥပေသန်းတို့ ENP ပါတီဖြစ်စေရခိုင်လွတ်တော်ကုလသမဂ္ဂကြီးပဲပါဝင်တဲ့အဖွဲ့ဖြစ်စေဖွဲ့စည်းပြီးတော့ငြိမ်းချမ်းစစ်ဆေးပေးမယ်လို့ကန္နလိုက်တဲ့ဆိုရင်တော့ဥပိသန်တို့အဖွဲ့အနေနဲ့ဘက်ကောမှဘက်မလိုက်ဖဲမှန်ကန်တိကျသောဂျာနီအဖွဲ့အစည်းဖြစ်ပါတယ်လို့အမှတ်ခံနိုင်ပါမလားဟိုဘက်ကတော့ဆူဆွဲမှာပဲအေးဘက်ကိုပင်းမှာပဲမင်းတို့ကဆူပြီးတော့အဲ့ဒီကိစ္စကဘယ်လိုဆောင်ရွက်နိုင်မယ်ထင်ပါလဲ
အင်းကျွန်တော်တို့ကတကယ်လို့ဒါအဲ့လိုဂျာခံအဖွဲ့အစည်းတစ်ခုအနေနဲ့နှစ်သက်စလုံးကယုံယုံကြည်ကြည်ပေါ့နော်အာဒါတဘောတူဖို့လိုတယ်အာဒီပုံကိုယ်တွေကဘာမှလွတ်ပိုင်ခွင့်ရှိရမှာမဟုတ်ပါဘူးနှစ်ဖက်ရဲ့ဂျာမှာဆောင်ရွက်ပေးမဲ့အဖွဲ့အစည်းတွေကဖြစ်ပါတယ်မိမိလိုချင်တာကိုဝင်ပြီးတော့တစ်သက်သက်ကပင်းပြီးတော့ပြောလို့ရတဲ့အဖွဲ့အစည်းအဲ့လိုသဘောမျိုးနဲ့ဒီဖွဲ့စည်းကိုဖွဲ့စည်းလို့လည်းမရပါဘူး။ဒါကြောင့်တစ်သက်တစ်လုံးကတံတရားကင်းကင်းချင်းချင်းနဲ့အနည်းဆုံးတော့ပေါ့ဗျာ။နော်စမ်းပတ်တဲ့သဘောမျိုးနဲ့စမ်းပတ်ကြည့်ရင်ဒါကကျွန်တော်မလုပ်တာထက်ပိုပြီးတော့အဆင်ပြေပါလိမ့်မယ်။ဒီနေရာမှာရခိုင်ရဲ့အစိုးရရဲ့တပုံရဲ့လူကျွန်တော်တို့စိတ်ထဲမှာထားလို့မရတော့ဘူး။ကျွန်တော်ဒီနယ်အေရှာရင်ကျွန်တော်တို့တီထောင်စုကြီးဒီအရှာတင်ရေးတော့ကျွန်တော်တို့အကုန်လုံးမှာသဘောထားကြီးကြီးနဲ့ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်ကျွန်တော်ကအ
ဲ့တော့ရခိုင်လွတ်တော်ကိုယ်စားလှယ်ကြီးပဲမဟုတ်ဘဲ ANP ကြီးပဲမဟုတ်ဘဲကျန်တဲ့ပြည်ထောင်စုအထက်ကသင့်လျော်တဲ့ပုဂ္ဂိုလ်တွေလွတ်တော်ကိုယ်စားလှယ်စသဖြင့်ထည့်ရင်တော့ပို့ပြီးတော့အဆင်မပြေနိုင်ဘူးလားခုနဥပဒေံပြောတဲ့တန်တရားမျိုးကိုဆောင်ရွက်နိုင်ကြအကြောင်းမရှိဘူးလား
ကျွန်တော်ပြောခဲ့တော့ငါတော့ကိုယ်ပါတီကိုကိုစားပြုပြီးတော့ပြောခဲ့တာဖြစ်ပါတယ်ANP ပါတီရဲ့သဘောထားကလည်းအဲ့လိုရှိလို့ကျွန်တော်အနေနဲ့ဒီမှာမီဒီယာမှာရဲရဲတင်းတင်းပြောခဲ့တာဖြစ်ပါတယ်။သူများအဖွဲ့အစည်းသူများပုဂ္ဂိုလ်တွေကြတော့ကျွန်တော်တို့ဘက်ကပြောလို့မရဘူး။ဒါပေမဲ့အစိုးရကအဲ့လိုပုဂ္ဂိုလ်မျိုးတွေနဲ့အဲ့လားပတ်ဒီလွတ်တော်ကိုယ်စားလှယ်ကတကယ်တမ်းရောပြီးတော့လုပ်စီရှင်နေဆိုရင်လည်းဒါကောင်းတဲ့အချက်ပါပဲ။မလုပ်တာတည်းဆိုရင်တော့အကုန်လုံးဟိုကောင်းပါလေ။ဒီတခြားအပတီကလွတ်တော်ကိုယ်စားလှယ်ပါရင်လည်းဒီလိုကိုစားပြုတဲ့ပြပို့ပြီးတော့အားရှိတာပေါ့အဓိကတော့ဒီလမ်းကြောင်းတဲကိုရောက်ဖို့ပဲအရေးကြီးတယ်ဝန်ထမ်းဆန်ဆန်သွားနိုင်ဖို့ပဲအရေးကြီးတယ်လို့မြင်ပါတယ
်ဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနှာစင်ခဲ့ရတာပါရှင်အခုတော့လာမယ့်စနေနေ့ည9:00နာရီတိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနှာစင်ကြည့်ကြရအောင်ပါဟုတ်ပါရှင်များရှင်2020နှစ်သစ်တည်းမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွှတ်တော်ကိုယ်စားလှယ်တွေကိုလူလူကနောက်တစ်ကြိမ်ရွေးချယ်ကြရအောင်ပါပါဥပဒေပြုရေးမှာအခရာကျတဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြီးခဲ့တဲ့2019မှာရောဘာတွေစွမ်းဆောင်နိုင်ခဲ့ကြပါသလဲဘယ်လိုအခက်အခဲတွေစိန်ခေါ်မှုတွေကြုံခဲ့ရသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပြန်သုံးသပ်ကြည့်ကြရအောင်ပါရှင်လူလူကမဲပေးရွေးချယ်ခဲ့ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ကိုယ့်ရဲ့မျောလင့်ချက်တွေဆန္ဒတွေကိုဘလောက်ထိဖြည့်ဆည်းပေးနိုင်ခဲ့ပြီလဲလို့ယူဆကြပါသလဲသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ ။လာမယ့်စနေနေ့ည9:00နာရီတိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့လူလူနဲ့ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။အသားအရည်တွေကိုဂိယုတစိုက်ထိန်းသိမ်းဆောက်ရှောက်တဲ့သူတွေအနေနဲ့ခုလိုအေးမြ၆တွဲဆောင်းဝါဒီကာလာမှာလိုက်နာတင်တဲ့အချက်တွေကိုတိတိပတ်ကြားကြမှာပါအခုလိုအေးမြတဲ့ရာသီမှာအရည်ပြား၆တွဲစင်နိုင်မဲ့အပြုမူတွေကိုရှောင်ကြည့်ပြီးတော့အရည်ပြားအစိုးတက်ကိုတတ်နိုင်တဲ့မြထိန်းသိမ်းဆောက်ရှောက်တင်တဲ့အကြောင်းအရည်ပြားဆရာဝန်အပြင်သက်ဆိုင်ရာလုပ်ငန်းနယ်ပယ်ကလူတွေနဲ့တွေ့ဆုံမေးမြန်းပြီးဒေါက်တာတန့်စောကလူလူနဲ့ကြားမရဲ့အစီအစဉ်မှာတင်ဆက်ထားပါရရှင်
အေးမြတဲ့ဆောင်းရည်ဒီမှာအေးပြား၆သိပ်ပျက်စီးမှုကလည်းသတိပြုရမယ့်ကျန်းမာရေးပြဿနာတစ်ခုဖြစ်ပါလေ။အသားရည်ကိုဂရုစိုက်တဲ့သူတွေကပိုပြီးသတိထားမိကြတာပါ။ဆောင်းနေမှာအေးပြားထိခိုက်ပျက်စီးမှုကိုပြင်းပြင်းထန်ထန်ခံစားခဲ့ရဘူးတာကြောင့်ဆောင်းရည်ဒီကိုရောက်လာပြီဆိုရင်တာမန်ထက်ပိုပြီးအေးပြားမ၆သိပ်အောင်ဂရုစိုက်ကာကွယ်ထားမိတယ်လို့အယောင်မြင့်တရေမန်နေဂျာတူဦးဖြစ်သူမတ်တန်နာကအခုလိုပြောပါရယ်။
အမကိုယ်တိုင်ကပေါ့နော်အသားရေအရန်ချောက်တယ်ပေါ့နော်ဖနှောက်နေဆိုရင်တောက်လျှောက်ကွဲတယ်နှွေမိုးဆောင်တောက်လျှောက်ကွဲတယ်အခုဆိုရင် skin care လေးတွေကိုထိမ့်သိမ့်မှုအရင်ကထိမ့်သိမ့်မှုမရှိခဲ့ဘူးပေါ့နော်အခုဆိုရင်မအားထိမ့်သိမ့်မှုရှိခဲ့တဲ့အတွက်ကြောင့်အဲသွတ်ထွက်တာတွေလည်းမရှိတော့ဘူး skin care ကတော့လူတိုင်းပေါ့နော်ထိမ့်သိမ့်သင့်တယ်လို့မအားတော့ပြောချင်တယ်ပေါ့နော
်အသားလာစီလိမ့်ပြီးအရေပြားလှပကိုထိမ့်သိမ့်ထားတဲ့သူတွေကလည်းအခုလိုဆောင်းရသည်မှာအသားရေပျက်စီးမှုကိုပိုပြီးကြုံတွေ့ကြရတယ်လို့ပြောကြပါတယ်ဒီရသည်မှာအသားလာစီအသုံးပြုတဲ့အခါ moisturizer ပါတဲ့အသားလာစီတွေကိုရွေးချယ်အသုံးပြုဖြစ်တယ်လို့မက်ဖောဒါရှုနဲ့မကွဲစောတို့ကအခုလိုပြောပါတယ
်အခုလိုအေးမြတဲ့အချိန်မှာဆိုရင်ကျွန်မလည်းကြုံတွေ့ရတာကကြတော့ဟောပေါ့အသား၆တာအသားကတော့အသားအရေပြား၆တာတော့အများလည်းကြုံတွေ့နေရတဲ့အဲ့ဒါပြဿနာအဓိကပါပဲရှင့်ထောင်းလို့ရပြီဆိုလို့ရှိရင်တော့ဒီတိုင်းကတော့ဟောပေါ့အသားကြီးကတော့၆တွေ့လာတယ်အသားရေ6တွေ့တယ်အဲ့ဒီအတွက်ကိုမထိန်သိမ်းရမလဲဆိုတော့ဘာပေါ်အဓိကတော့ moisturizer လိုင်းရမယ်ပေါ့နော်ချိန်တွင်းနဲ့ရေမချိုးရအောင်ရေတွင်းနဲ့ရေချိုးလို့ရှိရင်ပုံတော့အသားရေ6တယ်ပြီးရင်အသားရေ6တွေ့တဲ့ရားတာကြီးဖြစ်တတ်တယ်ပေါ့နော်ဒါလေးလို့တော့ရှိရချက ်အရေပြားမချအောင်ညီမကဘလို့ထိန်သိမ်းလဲဆိုတော့body lotion နေလိမ့်နေပေါ့နော် body lotion လိမ့်တဲ့အခါမှာဒီအော်တီဗီယာနဲ့ပတ်သက်တဲ့တချို့လိုရှင်းနေရှိတယ်ပြီးလို့ရှိရင် day cream တို့ night cream တို့အဲ့ဒါတွေသုံးတယ်ဟုတ်ကဲ့ရှင်ဟုတ်ဗီတာမင် E လိုရှင်းအဲ့ဒါတွေလည်းသုံးပါတယ်အဲ့ဒါကြတော့အသားအရေဆိုပြေပြီးတော့ချော့မှုဖို့အတွက်ပေါ့အသားအရေပြားမချအောင်လို့အဲ့လိုမျိုးနည်းလမ်းတွေနဲ့ကာကွယ်ပါတယ်ရှင်
အရေပြား၆တွေ့ပျက်စီးမှုမဖြစ်စေဖို့အတွက်အသားလာစီတွေလိမ့်ပြီးကာကွယ်ထားဖို့လိုသလိုအရေပြား၆တွေ့မှုကိုပိုဆိုးစေမယ့်အဖြစ်မှုတွေကိုလည်းသတိပြုရှောင်ကြဉ်ရမှာဖြစ်ပါတယ်။ရင်းနှီးပူပူနဲ့ရေချိုးတာမျိုးကိုရှောင်ကြဉ်ပြီးရေခဏခဏချိုးတာနဲ့လက်ခဏခဏဆီတာတွေကိုတက်နိုင်သလောက်လျှော့ချတင်တယ်လို့အရေပြားဆရာဝန်တူဖြစ်သူဒေါက်တာဝေယံဖြိုးကပြောပါတယ်
။ကိုသုံးတဲ့ဒီ lotion တွေ cosmetic တွေဆက်ပြားတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့နေများတဲ့ဟာတွေမသုံးတာအကောင်းဆုံးအယောင်တွေမပါတဲ့ဟာဆိုအကောင်းဆုံးပြင်းတဲ့ဆက်ပြားတွေကက်မီကယ်ပြင်းတဲ့ပါတဲ့ဆက်ပြားတွေမသုံးတာအကောင်းဆုံးပေါ့နော်နောက်တစ်ခုကရေချိုးမယ်ဆိုလို့ရှိရင်လည်းဖြစ်နိုင်တော့အဲ temperature ပေါ့ water temperature ရေရဲ့အပူချိန်တွေ7-8နှစ်လောက်ဆိုလို့ရှိရင်တော်ပြီတအားကြီးဟိုအရန်ပူတဲ့ဟာမျိုးနဲ့ချိုးလို့ရှိရင်အရေပြားရဲ့အစီလွှာအစီတွေပယ်တာပုံများတဲ့အတွက်ကြောင့်အရေပြားထောက်ဖို့ပုံဖြစ်တတ်တယ်နောက်တစ်ခုကရေချိုးတဲ့အချိန်အနေနဲ့ပြောလို့ရှိရင်အတိတ်ကြာကြီးချိုးလို့တိတ်မကောင်းဘူးအလုံးလုံး5မိနစ်10မိနစ်အဲ့လောက်ကအတော်ပဲကျွန်တော်တို့ဒီလိုမြေပြတ်နေသားမှာဆိုရင်တစ်နေ့ကိုတစ်ချိန်နှစ်ချိန်ပေါ့နော်အဲ့လောက်ကကောင်းပါတယ်အဲ့ထက်ပိုပြီးတော့ရေခဏခဏမချိုးတင်ဘူးနောက်တစ်ခုကရေချိုးတာတချို့ကြတော့လက်ခဏခဏစီးတတ်တဲ့အကျင့်တွေပါတယ်ရှိတယ်အဲ့လိုမျိုးဆိုလို့ရှိရင်လည်းသူကလက်စီးပြီးတိုင်းဆက်ပြာဖြစ်နိုင်တော့ဆက်ပြားပြင်းတာတွေနဲ့မဆေးရအောင်အရေပြား၆တက်တဲ့လူတွေကဆက်ပြားအပြော့ကိုသုံးပြီးတော့ဆေးရမယ်လက်ဆေးပြတာနဲ့အရေပြားဆိုတဲ့ hand cream လိုဟာမျိုးကိုအမြဲတမ်းပြန်ပြန်ပြီးတော့လူးမှာပဲအရေပြား၆တောက်ကိုတတ်တာဆေးပါတယ
် moisturizer ပါတဲ့အသားလာစီတွေလိမ့်ပေးထားခြင်းဟာအရေပြား၆တိတ်မှုမဖြစ်အောင်ကာကွယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်အဆိုတဲ့ထိန်းသိမ်းမှုကိုရအောင်ပြည့်ရရှိစေနိုင်မှုအတွက်ရေချိုးပြီးပြီးချင်းမှာလိမ့်ပေးတင်တယ်လို့ဒေါက်တာဝေယံဖြိုးကပြောပါတယ
်ချောင်းတွင်းလည်းဝင်လာပြီပေါ့နော်အဲ့ဒါဆိုတော့အရေပြားပုံမှန်တဲ့အရေပြားနည်းနည်းလေးပို၆လာကြတယ်အဲ့ဒီအခါမှာဟိုပုံမှန်လိမ့်တာထက်ရေချိုးပြီးကာစအလှစီဖြစ်ဖြစ်လိုရှင်းဖြစ်ဖြစ်ဒီလိုအဆိုတက်ပေးတဲ့ဟာမျိုးတစ်ခုခုကိုအဲ့လိုအချိန်လိမ့်နေဆိုလို့ရှင်ပို့ကောင်းပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာအရေပြားရေဓာတ်ကိုဆုတ်ထားတော့မယ်လေအဲ့ဒီအချိန်မှာလေယာတစ်ခုကိုထည့်ပေးခြင်းအပြင်ပုံမှန်ထက်ပုံမှုဆိုတဲ့အသားရေပူရရှိမှာဖြစ်ပါတယ်ခင်ဗ
ျအရေပြားကို cute site ထင်းသိမ်းဆောက်ရှောက်တဲ့သူတွေအနေနဲ့အခုလိုအေးမြ၆တွေ့တဲ့ဆောင်းရသည့်ကာလမှာအရေပြား၆တွေ့နေနိုင်မဲ့အပြုမှုတွေကိုရှောင်ကြဉ်ပြီးအရေပြားဆိုတဲ့ကိုတက်နိုင်သမျှထင်းသိမ်းထားတဲ့အကြောင်းသတင်းပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
လူလူနဲ့ကျမ်းမာရေးခန္ဓာကိုနာဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့ပုံထုံးလေးညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြအာကစားခန္ဓာအလဲပါအာကစားလောကကထူခြားတဲ့သတင်းတွေအပါအဝင်တစ်ပတ်အတွင်းအာကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ယောဘဘောလုံးပွဲတွေကတော့ရာသီတစ်ဝက်ကျူလာပါပြီ။အင်္ဂလန်ပရီးမီယာလိဂ်မှာဆိုရင်လည်း မဘေးဘွဲတွေဟာအခုဆိုရင်ရာသီဝတ်ကျိုးလို့ဒုတိယဝတ်ထဲကိုရောက်လာပါပြီ။ဒီသမားခရစ်မတ်ကာလကတော့ Boxing Day ပွဲစဉ်တွေအပါအဝင် Premier League ပွဲစဉ်တွေကိုဇက်တိုက်ကစားခဲ့ကြတာကြောင့်ပွဲစဉ်တွေအကျဆုံးလို့ဆိုရမှာပါ။
Alexander Arnold, that's absolutely magnificent. What a player this young man is.
ဘောက်ဆင်းဒေးလို့ခေါ်တဲ့ဒီဇင်ဘာ26ရက်နေ့ကပွဲစဉ်တွေမှာတော့ဒေဗူးကမပေးသေးရမှအနည်းဆုံးပြန်မဲ့ဖြစ်နေတဲ့လက်စတာကိုလက်စတာသင်းရဲ့ခွင်းမှာဒေဂိုကိုမရှိနဲ့ပြည့်ပြည့်စုံစုံနိုင်ခဲ့ပါတယ်
။ Doherty taking it on, adjusting his feet and scoring goals.
ချိန်ထဲမှာပဲ Man City ကလည်း Wolves ကို2ဂိုးနဲ့ဥဆောင်နေပြီးမှပေါ်ပြီးကနေမှဖိလိုက်ရတဲ့ဂိုးတွေနဲ့နောက်ဆုံးမှာ3ဂိုး2ဂိုးနဲ့ဆုံးသွားခဲ့ပါတယ်။ပြီးခဲ့တဲ့စနေနဲ့တနင်္ဂနွေနေ့ကပွဲစဉ်တွေမှာတော့ Leicester က West Ham ကို 2-0 နဲ့နိုင်သွားပါတယ်။ဒါကြောင့် West Ham အသင်းဟာအမပေးသရမှာအဆင့်18နေရာမှာရောက်နေပြီးတော့တန်းစင်းစုံသားမှာရောက်နေတာကြောင့်နီးပြ Manuel Pellegrini ကိုထုတ်ပယ်လိုက်ပြီးတော့သူ့နေရာမှာ Everton နဲ့ Man U နီးပြဟောင်း David Moyes ကိုခန့်လိုက်ပါတယ်။ကျန်တဲ့ပွဲစဉ်တွေမှာတော့ Man U က Burnley ကို 2-0 မရှိနဲ့နိုင်သလို Man City ကလည်း Sheffield United ကို 2-0 မရှိနဲ့နိုင်ပါတယ်။ Arsenal နဲ့ Chelsea တို့ရဲ့ London Derby မှာတော့Chelsea ကအဖွဲ့ပြီးကနီးသွင်းတဲ့ဂိုးတွေနဲ့နောက်ဆုံးမှာ2ဂိုးတကွနဲ့နိုင်သွားတာကြောင့်နီးပြအသက်အာဒတာအနေနဲ့နိုင်ပွဲမရသေးပဲဖြစ်နေပါတယ
်ဒ
ီနေ့မှာပဲ Liverpool ကလည်း Wolves ကိုအကျိတ်နဲ့ကစားပြီးညင်းပွားစရာဆုံးဖြတ်ချက်တွေနဲ့နောက်ဆုံးမှာ2ဂိုးကိုမရှိနဲ့နိုင်ပြီးတော့ဒုတိယနဲ့တတိယနေရာကအဓိကပြိုင်ဘက်တွေကို73မတ်နဲ့14မတ်ဖြတ်ထားနိုင်လိုက်ပါတယ်ဒါကြောင့်ဒီနေ့ Premier League ပြိုင်ပွဲမှာ Liverpool Champion ဖြစ်မယ်ဆိုတဲ့ပြောဆိုမှုတွေလည်းပိုပြီးတော့ကြဲကြဲလောင်လောင်ဖြစ်လာနေပါတယ်။ Man City နီးပြ Guardiola ကတော့ Liverpool နဲ့ဆက်လက်မပြတ်နေတာကြောင့် Liverpool ကိုလိုက်မီဖို့မဖြစ်နိုင်တော့ကြောင်းနဲ့ဒီနေ့ Premier League ဟာ Liverpool ရဲ့ဖလားပဲဆိုပြီးတော့ပြောလိုက်ပါတယ်။ဒါပေမဲ့ဘောလုံးရာသီကအခုမှတဝက်ပဲကျိုးသေးတာကြောင့် Guardiola ပြောသလို Liverpool ကိုလိုက်မီဖို့မဖြစ်နိုင်တော့ဘူးလား။ Liverpool အသင်းအနေနဲ့ Champion ဖြစ်ပြီလို့ကြိမ်းသေးပေါ့ပြောလို့ရနေပါပြီလား။ဒီပေါ်မှာအကစားကလောင်ရှင်ရဲ့အမြင်တွေကိုလည်းနားဆင်ကြည့်အောင်ပါ Soccer Follow Channel ရဲ့ Editor ချုပ်ကိုကျော်ကျော်မျိုးဟန်ကတော့
ဒီကောင်မဖြစ်ဘူးလို့တော့မပြောနိုင်ပါနဲ့ဒီပေါ်မှာ Champion ဖြစ်ဖို့ကတော့တော်တော်လေးရာအများပါပြီလို့ထင်ပါတယ်ဒီပေါ်မှာ Super Cup ကတည်ငြိမ်ပြီးတော့သူ့ကစားသမားတွေကအရင်ဟန်ချက်ညီနေတယ်လို့အားလုံးလူငယ်ကောင်ကပုံမူပြီးတော့တစ်နေ့တစ်နေ့ပူပေါင်းလာတဲ့အတွက်ကြောင့်ဒီပေါ်မှာ Arsenal လိုရှုံးခွဲမရှိ Champion ဖြစ်သွားနိုင်မလားဆိုတော့ပဲဒီကြတာဆင်းနေရမှာလို့ထင်
ဒါနဲ့ပတ်သက်ပြီးအာသာကလောင်ရှင်ကိုဇော်မျိုးတန်ရဲ့အမြင်ကရောဘယ်လိုရှိပါသလဲ
လီဗာပူးချန်ပီယံဖြစ်ပြီးဆိုတာတူကြလားဆိုတော့ကျွန်တော်ပရီးမီးယားလိဂ်ကနေတမိုင်းကောင်းနဲ့ရှိပြီးပြောရတာဖြစ်ရတယ်ဟို1995-96ဘောလုံးရည်တော့တော့ဇန်နဝါရီလရောက်တဲ့အချိန်မှာလူကာဆယ်ကမန်ယူရဲ့ဆက်နမတ်အသားနဲ့မှတ်ပြီးပြောဥပအောင်ကူးတယ်ပေါ့ဥပအောင်ရဲ့ရာသီပိတ်တဲ့အချိန်ကျတော့မန်ယူကဒီမတ်အသားနဲ့သွားတာပေါ့ဆိုတော့အဲ့ဒီဆန်လုံးနဲ့ချိန်ထိုးပြီးပြည့်ရတယ်လို့ရှိရင်တော့เนี่ยบอลโยยาเนี่ยเดบาร์ชันเปียนဖြစ်ပြီသူอ่ะပြောဖို့အတွက်ကတော့แน่ๆเลยซ้อนอยู่อยู่ตัวเนาะคือว่าเลยเมจิทีมเนี่ยขี้ไล่ด้วยคาจาแล้วเดบาร์อ่ะตะปวยย่ออนิทาเนี่ยเลสเตอร์เนี่ยสะตู้มัดตาเนี่ยตัวเขาก็95-96บอลโยยาอยู่ตรงอ่ะดูชื่อยินตองมาเลยเดบาร์ชันเปียนဖြစ်ผู้อ่ะตลอดนี้ปีจาแล้วชื่ออยู่ตัวมาเนาะเนี่ยมีคนชมพี่ตัวมาเลยชื่อတော့เดบาร์ชันเปียนဖြစ်ผู้ตัวปีจาแล้วก็ชื่อชื่อไหนดีอยากจะมาดูชื่อเนาะโกเลยาไรลงแล้วก็ชันเปียนဖြစ်ผู้ปีจาไว้เลยครับဒီလိုလေကျွန်တော်ပြောလို့ပေါ့ဂျာထဲမှာလီဗာပူးကလည်းနောက်တဲ့ပွဲတွေနဲ့အားကြီးကြံအောင်ပါဘူးကျွန်တော်ထောင်ကူကကိုယ့်ဘက်ကကိုယ့်ဘက်ချက်ဘောလုံးရပြီးတော့လို့ပြန်ဖြစ်မလာနိုင်ဘူးလို့လည်းပြောလို့တော့မရဘူးလို့ကျွန်တော်အဲ့လိုပဲပြောချက်ပ
ါဘောလုံးရသည်ပြီးဖို့ပွဲစဉ်ထပ်ဝက်လောက်ဂျန်နေသေးတာကြောင့်လေဦးသွင်းချန်ပီယံဖြစ်ပြီလို့တကယ်ပဲပြောနိုင်ပြီလားဆိုတာကစိတ်ဝင်စားစရာပါ1996တုန်းကရာသီထက်ဝက်ကျိုးပြီး23ပွဲကစားပြီးချိန်မှာညူကာဆောအသင်းဟာ12မှတ်အသာနဲ့ဥဆောင်ခဲ့ပေမဲ့နောက်ဆုံးမှာမန်ချက်စတာယူနိုက်တက်အသင်းက4မှတ်အသာနဲ့ချန်ပီယံဖြစ်ခဲ့မှုတဲ့အမှတ်တမ်းတော့ရှိခဲ့ပါတယ်။ပုံမှန်အားဖြင့်တော့ပရီးမီးယားလိဂ်ပွဲစဉ်တွေမှာနောက်ဆုံးပွဲစဉ်အထိအကျိတ်နယ်ကစားပြီးအလဲအပြောင်းတွေအများပြားဖြစ်လေရှိတာကြောင့်ဒီတစ်ချိန်မှာရောမျောလင့်မထားတဲ့အလဲအပြောင်းတွေဘယ်လိုဖြစ်လာအောင်လဲဆိုတာကစိတ်ဝင်စားစရာတစ်ခုဖြစ်နေပါတယ်။သူတို့မျောလင့်မထားတဲ့အလဲပြောင်းတွေဖြစ်လာနိုင်အောင်ပါလားဒီပေါ်မှာအကစားကလောင်ရှင်ကုဇော်မျိုးတန်ကဘယ်လိုသုံးသပ်ပါသလဲ
ဒီလေပြောင်းဖြစ်လာနိုင်တာတော့ကျွန်တော်ပြောလို့ရတယ်ဒီဘာဖြစ်လဲတစ်ချက်ပြင်လာတာတစ်ချက်ပြင်လာတာလေကွာဒီရာသီသမောင်းတော့ပွဲတယ်ပေါ့ပွဲတယ်အပြီးရနေတယ်ဒီအနောက်ပြည်ကတော့တစ်ချက်ဥဆောင်လာတာအ ီဘောရင်းနဲ့ပြည့်ရချင်းပြီးတော့ဗျာဘောရင်းနဲ့ပြည့်ရချင်းလည်းကျွန်တော်က၄ဘွဲ့လောက်ထိတယ်သူကအမှပြည့်ရအောင်ဆက်ပြီးဥောင်းနေပါ၄ဘွဲ့ဆက်ရှင်းတော့ပါလေသူကအတပြည့်ရအောင်ဥောင်းနေပါတော့လည်းအဲ့လိုချင်းမျိုးမှာကျွန်တော်ဒီလမ်းစီးပြီးတော့လက်စာတို့ကိုကြည့်လိုက်တဲ့အခါကျတော့သူကရှုံးမဲတွေကတော်လေးများနေတယ်ဒီရှုံးမဲတွေများနေတယ်ဆိုတော့အခုမှလက်စာကလေးရှိတယ်ဒီလိုဆိုမှရမကြီးကြီးကိုငါးဘွဲ့ဆိုပါတယ်သူဖြားကြီးမှလည်းဖြားပြီးတဲ့တိုင်းဒီလက်နောက်ပိုင်းကာလာလေးမှာချန်ပီယံဖြစ်တဲ့အပင်ကလေးကအများဆုံးကကျွန်တော်ဒီပြန်ပြည့်ကြည့်လို့ရင်ဒီဘွဲ့လောက်ပြီးတဲ့ရှင်းခံတာအများတော့ဘူးကျွန်တော်လက်စားလို့မကြီးကြီးတွေကတော့ဘာသာရှင်းမလို့မတူဘူးဆိုတာဖြစ်လာနိုင်မှာပေါ့ဒါဒီစက်ပေါ်မူဒီသင်္လာလို့ဆိုရင်တော့သင်္လာမှာလည်းအဲ့ဒီအကြောင်းမျိုးကဖြစ်လာကြလို့ပါပဲဥပဒေဟာဒီစက်ပေါ်လုံးကြီးတွေကမင်းရရနေတဲ့ခြူသွားနဲ့မင်းရရနေတဲ့စိတ်ကြံမျိုးလက်စာလို့မှန်ပြီးတော့ဒီနေ့ပေါ်မှာရမယ်ဆိုလို့ဒီမှာလူပါဘူးတဲ့အဲ့တောင်ဖြစ်လာတယ်အဲ့လိုမှမဟုတ်ဘူးလို့ဆိုတော့လူပါဘူးပဲချန်ပီယံဖြစ်ဖို့လေကျွန်တော်လည်းပြော
တယ်။ဒါနဲ့ပတ်သက်ပြီးတော့အာဇာကလောင်ရှင်ကိုကျော်ကျော်မျိုးဟန်ကတော
့အဲ့ဒီတုန်းကဒီနိုင်ယူကိုနီယူကာဆယ်ဆက်သွားတယ်ဆိုပေမဲ့နိုင်ယူရဲ့စူပါမှုပိုင်းကနီယူကာဆယ်ကပါလွန်ပြီးတော့နောက်ပိုင်းမှာဗန်ရက်ပြားပြင်းမှုတော့မခံနိုင်ခဲ့တော့ပါဘူး။အခုကတော့ဒီကလော့အနေနဲ့ကပြင်းပြတဲ့ဇာတိတုန်းကအတွေ့အကြုံနဲ့သူ့သားသမားတွေကလည်းပြီးခဲ့တဲ့ကြာပြီးချန်ပီယံတရဘူးလူပဲအတွေ့အကြုံရှိကြတယ်ဒီချိန်မှာတော့လီဗာပူးချေဆော်ပြီးမန်စီးတီးကကြော်ဖြတ်တာမျိုးလက်စာကကြော်ဖြတ်တာမျိုးဖြစ်ဖို့အတော်လေးကိုခဲကျင်းတယ်လို့ထင်ပ
ါတယ်ဒါပေမဲ့အခုလက်ရှိအနေထားမှာတော့လီဗာပူးသင်းဟာအမပေးစရာထိတ်မှာအနည်းဆုံးပြိုင်မှတ်တွေကို73မှတ်14မှတ်ဖြတ်ထားတာကြောင့်ဒီနေ့ကလီဗာပူးသင်းချန်ပီယံဖြစ်မယ်လို့အတော်များများကတော့တွက်နေကြပါတယ်တကယ်လို့သာကျန်တဲ့အသင်းတွေချန်ပီယံမဖြစ်နိုင်တော့ပဲပြောနေကြတဲ့အတိုင်းလေဝူးသင်းသာချန်ပီယံဖြစ်မယ်ဆိုရင်တော့လေဝူးဟာနှစ်ပေါင်း30အကြာမှာအမှတ်ပေးချန်ပီယံစုကိုပထမဆုံးအကြိမ်ပြန်ရမှာဖြစ်သလိုသူတို့တစ်ကြိမ်တစ်ခါမှမရဘူးသေးတဲ့ပရီးမီးယားလိဂ်ဖလားကိုလည်းပထမဆုံးအကြိမ်ရမှာဖြစ်တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးဖြတ်လိုက်ပါတယ်ကျား
။အကစားသတင်းတွေကိုရန်နိုင်ကစူးစီးတင်ဆက်သွားတာပါရှင်။မနေ့ပြန်ကြာတာပရင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနားဆင်ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာဖြစ်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမဆူမြတ်မောင်ကပြောပြပေးပါအောင်။
မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်ကိုနောက်ထပ်ဆက်လုပ်သွားမှာဖြစ်ပြီးတော့မဟာဗျူဟာမြောက်လက်နက်သစ်တမျိုးကိုလည်းမကြာခင်မှာထုတ်လုပ်မယ်လို့ကြေညာခဲ့ပါတယ်။သူသဘောနဲ့သူနျူကလ িয়ার နဲ့တာဝေးတုံးဆန်းသက်ပြစ်လွတ်မှုတွေရထားတာကိုအဆုံးသတ်တော့မယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်ကကြေညာခဲ့ပြီးတော့နျူကလ িয়ার ကိစ္စဆွေးနွေးဖို့အတွက်အမေရိကန်ဘက်ကသဘောထားမပြောပြမှုဆိုရင်ထိတ်လန့်တုံလှုပ်သွားစေမဲ့တုံ့ပြန်မှုကိုရင်ဆိုင်ရမယ်လို့လည်းချိန်ချောက်ခဲ့ပါတယ်။တော်မီတွေလောင်နေတဲ့ဩစတြေးလျနိုင်ငံက New South Wales နဲ့ Victoria ပြည်နယ်တွေမှာတော့နောက်ထပ်သေဆုံးသူ9ယောက်ထဲမှနည်းရှိနေပါတယ်။မီးတွေလောင်နေတဲ့နေရာမှာကားတွေလင်းရင်တွေသွားလို့မရတာကြောင့်အဲ့ဒီဒေသမှာနေထိုင်သူတွေအနေနဲ့ထွက်လာလို့လည်းမရသလိုကယ်ဆယ်ရေးသမားတွေလည်းသွားလို့မရတဲ့အကြောင်း New South Wales မိသက်ကော်မရှင်နာမင်းကြီးကပြောပါတယ်။ပြည်နယ်ဝန်ကြီးချုပ်ကလည်းတော်မီကြောင့်အဆက်အသွယ်ပြတ်တောက်နေတဲ့ဒေသတွေနဲ့အဆက်အသွယ်ပြန်ရအောင်ကြိုးပမ်းနေပြီးတော့လာမယ့်သတင်းပတ်ကုန်မှာအခြေအနေပြန်ဆိုးနိုင်တဲ့အကြောင်းထပ်ပြီးတော့သတိပေးပါတယ်။အီရတ်နိုင်ငံဘက်ဒက်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံဝင်းအပြင်မှာဒုတိယနေ့အဖြစ်ဆက်ပြီးစူဝေးဆန္ဒပြခဲ့ကြသူတွေကိုအမေရိကန်တပ်တွေကဒီကနေ့ဗုဒ္ဓဟူးနေ့မှာမျက်ရည်ရုပ်ပုံတွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။အမေရိကန်တန်ယုံလုံခြုံရေးကိုအားဖြည့်ဖို့ကူဝိတ်မှာတပ်ဆွဲထားတဲ့ Marine Cadet တပ်သားတရာကိုချက်ချင်းဆေလွှတ်ခဲ့ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကနေအမေရိကန်စစ်သည်950ကိုလည်းအရှိအလယ်ပိုင်းကိုဆေလွှတ်မယ်လို့ကာကွယ်ရေးဝန်ကြီး Mark Esper ကကြေညာခဲ့ပါတယ်။ဟောင်ကောင်မှာတော့နှစ်ဆန်းတရက်နေ့တိုင်းပြုလုပ်နေကြအစိုးရဆန့်ကျင်ဆန္ဒပြပွဲချီတက်ပွဲတွေမှာရဲတွေကမျက်ရည်ရိုပုံးတွေတုံးပြီးတိုက်ခတ်လူစုခွဲခဲ့ပါတယ်။ထောင်တောင်းချီတဲ့ဆန္ဒပြသူတွေထဲမှာကလေးငယ်နဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်ရှင်
။တရင်အချင်းချက်ကမဆူမြမွန်ကျင်းညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးတော့အသံဖန်အင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ VOA American အသံရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30 kHz 9335လိုင်းဒိုမီတာ40 kHz 9480နဲ့လိုင်းဒိုမီတာ48 kHz 6350တို့ကနေဖိုင်ယူနာဆင်နိုင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပ
This program has come to you from the Voice of America, Washington.